Welcome to the Voice of America in Burmese.
Mingla mane khin ma sha. Washington ni ro view American tan ga ni 2020 August la 23 ye. Tining rui ni mane khin season rui go Myanmar san lo chin mane 6 na yi ga ni 9 na yi thi. Line lo meter 2440 ne 51. Line la meter 190 rui ga ni thaut lan pe ni ba bi. Chima khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့တို့ပြောပြပေးပါမယ်။ကမ္ဘာတလှကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူဟာစနေနေ့မှာ8သိန်းကျော်သွားပြီဖြစ်ပါတယ်။အခုစိုက်ခံရသူကလည်း23သန်းကျော်ရှိနေပြီလို့ American John Hopkins တက္ကသိုလ်ကကတ်ယူတဲ့စစ်တမ်းမှာဖော်ပြထားပါတယ်။ American နိုင်ငံဟာကမ္ဘာမှာဒီရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးဖြစ်ပြီးစနေနေ့အထိဆိုဒီရောဂါနဲ့သေဆုံးရသူက2သိန်းနီးပါးအခုစိုက်ခံရသူက5သန်းခွဲကျော်ရှိနေတာပါ။အမေရိကန်နိုင်ငံမှာလူပြိုမဟုတ်တဲ့အသားရောင်ရှိတဲ့သူက40ရာခိုင်နှုန်းရှိပေမဲ့ဒီဗိုင်းရပ်စ်ကြောင့်သေဆုံးရသူအားလုံးရဲ့52ရာခိုင်နှုန်းကအသားရောင်ရှိသူတွေဖြစ်နေတယ်လို့ AP နဲ့ပြည်မှုဆိုင်ရာတရားစီရင်စနစ်ကြောင်းဖော်ပြနေတဲ့သတင်းမီဒီယာအဖွဲ့တစ်ခုဖြစ်တဲ့ The Marshall Project တို့ကပြောပါတယ်။မက္ကဆီကိုနိုင်ငံမှာတော့စနေနေ့အထိဆိုဒီရောဂါကူးစက်ခံသူ9သိန်းခွဲလောက်ရှိပြီးသေဆုံးရသူက6000လောက်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစမ်းသပ်စစ်ဆေးမှုဟာအမေရိကန်နိုင်ငံမှာလူတစ်သိန်းမှာအယောက်150လောက်ဆန်းသက်ပေမဲ့မက္ကဆီကိုမှာတော့တစ်သိန်းမှာ3ယောက်လောက်ပဲဆန်းလာတွေ့ရတယ်လို့ WHO ကတောက်ကြံနေကပြောပါတယ်။ဥရောပနိုင်ငံအများပြားမှာတော့ရောဂါကူးစက်ခံသူအရေအတွက်ကတိုးမြင့်လာနေတာပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းနိုဗ ెంబర్ ရွေးကောက်ပွဲကျင်းပတဲ့အခါဆိုင်းလိုက်ကနေမဲပေးမှုတိတ်များလာနိုင်တဲ့အတွက်ကြိုတင်ပြင်ဆင်မှုအနေနဲ့အမေရိကန်စာပို့လုပ်ငန်း USPS အတွက်ရန်ပုံငွေဒေါ်လာ25ဘီလီယံချထားရင်းနဲ့ USPS ရဲ့စာဖြန့်ဝေမှုတွေကိုနှေးသွားစေနိုင်တဲ့ဌာနဆိုင်ရာပြုပြင်ပြောင်းလဲမှုတွေမလုပ်ဖို့အောက်လွှတ်တော်အမတ်တွေရဲ့အရေးပေါ်အခြေခံဆွေးနွေးပွဲကိုစနေနေ့မှာပြုလုပ်နေပါတယ်။မကြာခင်နှစ်တွေအတွင်း USPS စာပို့လုပ်ငန်းကလည်းဝင်ငွေသိမ့်နေရတဲ့အတွက်ကုန်ကျစရိတ်ကိုလျှော့ချတဲ့အနေနဲ့အမြန်စာရွေးဆက်တွေလမ်းဘေးစားလိုက်ပုံးလေးတွေကိုဖယ်ရှားပစ်ဖို့နဲ့ဝန်ထမ်းတွေအတွက်အချိန်ကိုလိုအပ်ကလျှော့ချဖို့ပါဝင်ပြုပြင်လုပ်ငန်းတွေကို USPS အကြီးအကဲအသစ်ဖြစ်တဲ့ Louis DeJoy ကလုပ်ဆောင်နေတာဖြစ်ပါတယ်။လမ်းနဲ့ရွေးကောက်ပွဲအတွက်ဆိုင်းလိုက်ကပို့သမျှစာတွေကိုသတ်မှတ်နေရရအောင်ဦးစားပေးပြီးပို့ဆောင်မယ်လို့တောက်ကြံနေအထက်လွှတ်တော်ကျမ်းစာပွဲမှာ USPS အကြီးအကဲအသစ် DeJoy ကပြောကြားခဲ့တာပါ။ Belarus သမ္မတ Alexander Lukashenko ကိုကယ်တင်ဖို့အတွက် Russia ကစစ်ရေးဝင်ဆက်တာတွေမလုပ်အောင် Russia ကိုပြက်ပြက်သားသားဝိုင်းပြီးပြောပြဖို့အနောက်နိုင်ငံအစိုးရတွေကိုဘယ်လာရုစ်အတိုက်ခံခေါင်းဆောင်တွေကတိုက်တွန်းနေပါတယ်။ဘယ်လာရုစ်ရဲ့နယ်နေပိုင်ဆိုင်မှုနဲ့အချုပ်ချာအာဏာတည်မြဲရေးအတွက်အာမခံကြောင်း1994ခုနှစ်မှာလက်မှတ်ရေးထိုးခဲ့တဲ့ဘူဒါပက်စ်နိုင်ငံကသဘောတူညီချက်နဲ့အညီရပ်တည်ပေးမှာဖြစ်ကြောင်းအနောက်နိုင်ငံတွေဘက်ကကြေညာချက်ထုတ်ပြန်ပေးဖို့သူတို့ကလိုလားနေတာပါ။သမ္မတလူကာရှန်ကိုရဲ့ရွေးကောက်ပွဲပြန်တဲ့တဦးဖြစ်ခဲ့တဲ့အန်ယာရှိဟောင်းဗလာရီတက်စကာလိုကတော့အနောက်နိုင်ငံတွေအနေနဲ့အတိုက်ခံဆဗက်လနာတိခန်နော့စကာယာကိုဘယ်လာရုစ်နိုင်ငံရဲ့တေဝန်အုပ်ချုပ်သူဖြစ်တဲ့ချက်ချင်းအတိမတ်ပြုပေးတယ်လို့ VOA နဲ့တခြားသတင်းဌာနတွေရဲ့ရုပ်သံမင်းမြန်းကန်းတွေမှာပြောကြားခဲ့တာဖြစ်ပါတယ်။ဒါဟာဗင်နီဇွဲလားနိုင်ငံမှာသမ္မတနီကိုလတ်စ်မာဒူရိုကိုတရားဝင်ဘူးလို့ခြင်ညာပြီးအတိုက်ခံခေါင်းဆောင်ဟွမ်ကွာရီတို့ကိုမနစ်ကအတိမတ်ပြုခဲ့တယ်လို့မျိုးဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်ဆဗက်လနာကိုဘယ်လာရုစ်နိုင်ငံသားတိုင်းရဲ့စိတ်ထဲမှာဒီလချင်းပါခဲ့တဲ့ရွေးကောက်ပွဲတကယ်လည်းအနိုင်ရသူဖြစ်တဲ့ရှုမြင်ကြကြောင်းလည်းပြောပါတယ်။တန်မဟောင်းတက်စကာလိုဟာသမ္မတလူကာရှန်ကိုရဲ့ရန်ကိုချုပ်တဲ့အတွက်ရွေးကောက်ပွဲမတိုင်ခင်ဖြစ်ပတ်ကိုထွက်ပြေးခဲ့တာဖြစ်ပြီးဆဗက်လန်နာရဲ့ခင်မွန်းပါဝင်သမ္မတရဲ့တခြားအဓိကပြိုင်ပွဲနှုတ်ကတော့အချင်းချာလာခံခဲ့ရတာပါ။ခင်မွန်းဖြစ်သူထောင်ကျနေတာကြောင့်အောက်ကလ9ရဲ့ရွေးကောက်ပွဲမှာကိုရင်ဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့သမ္မတလူကာရှန်ကိုကသူဟာမဲအလုံးရဲ့80ရာခိုင်နှုန်းအနိုင်ရကြောင်းကြေညာခဲ့တာပါ။American ပြည်ထောင်စု California ပြည်နယ်မှာစနေနေ့အထိကြဲကြဲပြန့်ပြန့်ဆက်ပြီးလောင်ကျွမ်းနေတဲ့တော်မီငိမ့်တော်အောင်အကူအညီပေးကြဖို့ပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကနိုင်ငံတကာအကူအညီကိုတောင်းခံလိုက်ပါတယ်။မီးလောင်နေတဲ့နေရာ960ကိုနှိမ့်သက်ဖို့ California နဲ့တခြားပြည်နယ်10ခုကမီးတပ်သမား12,000ကျော်စူးစမ်းနေကြတာဖြစ်ပြီးကနေဒါနဲ့ Australia ကပါအကူအညီပေးဖို့ပြည်နယ်အုပ်ချုပ်ရေးမှူးကတောက်ချနေမှာပန်ကြားခဲ့တာပါ။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာရာနဲ့ခြေတဲ့နေအိမ်တွေနဲ့တခြားအဆောက်အဦတွေပျက်စီးခဲ့ရတယ်လို့ဒေသခံတောင်းနဲ့ခြေပြီးလဲအိုးအိမ်ဆန့်ခွာထွက်ပြေးနေကြတာပါအခုချိန်ထိအနည်းဆုံးလူငါးဦးတေဆုံးခဲ့ပြီးမိသားသမားအပါအဝင်ဒဏ်ရာရသူက43ဦးရှိနေပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 9.3 ညဒိုင်းနိုမီတာ51 kHz 9.5 နဲ့ဒိုင်းနိုမီတာ190 kHz 15.5 တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္ဂနွေနေ့မနေ့ကင်ဗျူရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မှုဆက်လက်ဖြစ်ပွားနေတဲ့အထက်ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်ခံရသူ6ဦးထပ်မံတွေ့ရှိရတဲ့အတွက်ရောဂါကူးစက်ခံရသူစုစုပေါင်း442ဦးရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အာဂဇာရေးဝန်ကြီးဌာနကဩဂုတ်လ22ရက်နေ့ည7:00သတင်းမှာထုတ်ပြန်ပါတယ်စစ်တွေမျိုးကဓာတ်ခွဲနမူနာ39ခုအပါအဝင်ဓာတ်ခွဲနမူနာစုစုပေါင်း890ကျော်ကိုစစ်ဆေးခဲ့ရမှာအမျိုးသား4ဦးနဲ့အမျိုးသမီး2ဦးစုစုပေါင်း6ဦးစီမှာရောဂါပိုးတွေ့ရှိတာပါသူတို့6ဦးဟာအသက်15နှစ်ကနေ83နှစ်ကြာဖြစ်ပါတယ်။ကိုဗစ်ပိုးတွေ့ရှိတဲ့အဲ့ဒီ6ဦးမှာ4ဦးကစစ်တွေမျိုးကဖြစ်ပြီးကျန်း2ဦးကတော့မြောက်ဦးမျိုးကဖြစ်ပါတယ်။သူတို့6ယောက်စလုံးပြည်ပခီးသွွားရာဇဝင်မရှိပေမဲ့မြောက်ဦးမျိုးက2ဦးကတော့ရောဂါအတည်ပြုလူနာအမှတ်408နဲ့ထိတွေ့မှုရှိခဲ့ပြီးအသွားအလာကန့်သတ်ခံရသူတွေဖြစ်ပါတယ်။စစ်တွေမျိုးက4ဦးကတော့စောင့်ကြည့်လူနာတွေဖြစ်တယ်လို့ပြောပါတယ်။ဩဂုတ်လ16ရက်နေ့ကစစ်တွေမျိုးမှာကိုဗစ်ကူးစက်သူ2ဦးကိုတွေ့ရှိခဲ့ရာကရခိုင်ပြည်နယ်အတွင်းဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာပြီးအခုဆိုရင်ရခိုင်မှာကိုဗစ်ကူးစက်ခံရသူပေါင်း69ဦးထိရှိနေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့အခုချိန်ထိကိုဗစ်ကူးစက်မှုကြောင့်သေဆုံးသူ6ဦးရှိနေပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံဆိုမျိုးတော်မှာကိုဗစ် -19 ကူးစက်မှုအသစ်တွေထပ်တိုးလာတဲ့အတွက်တနင်္ဂနွေနေ့ကစလို့နိုင်ငံအဟွမ်းပုံမိုတင်းကျပ်တဲ့လူချင်းခက်ခွာနေရမယ့်စည်းကမ်းတွေကိုပြန်လည်ကျင့်သုံးသွားမှာဖြစ်ပါတယ်။တောင်ကြနေညနေပိုင်းထိဒီတွင်ကူးစက်မှုအသစ်315ရောက်ရှိကြောင်းတောင်ကိုရီးယားကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာနကပြောပါတယ်တောင်ကိုရီးယားနိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်မှုစုစုပေါင်း 18,000 ကျော်နဲ့သေဆုံးသူ309ဦးရှိပါတယ်တောင်ကိုရီးယားမှာကိုဗစ် -19 စတင်ကူးစက်ခဲ့တဲ့အချိန်တုန်းကရောဂါရှိသူတွေနဲ့ထိတွေ့ခဲ့သူတွေကိုဂွင်းဆက်လိုက်ရမှာအဆင့်မြင့်ဤပညာတွေကိုအသုံးပြုခဲ့တယ်လို့ရောဂါပိုးရှင်းမှုရှိစမ်းသပ်စစ်ဆေးမှုတွေကိုကြေကြေမြန်းမြန်းလှုပ်ဆောင်ခဲ့ပါတယ်အခုနောက်ပိုင်းသတင်းပတ်တွေမှာကူးစက်မှုနှုန်းစတိုက်ပြန်မြင့်တက်လာပြီးအများစုကလူနေထူထပ်တဲ့ဆိုးမျိုးနဲ့တဝိုက်ဖြစ်ပါတယ်။အဲ့ဒီဒေသမှာလူချင်းခက်ခွာနေရမယ့်စည်းကမ်းတွေကိုအစိုးရကပြန်ချမှတ်ထားပြီးလူစုလူဝေးမလုပ်ဖို့ဖျားเจ้าတွေမှာဝတ်ပြုဆူတောင်းမှုတွေမလုပ်ဖို့တားမြစ်ထားပါတယ်။ night club တွေနဲ့ karaoke ဆန်တွေကိုလည်းပိတ်ပင်ထားပါတယ်။နိုင်ငံတွင်းအခြားဒေသတွေမှာတနင်္ဂနွေနေ့ကစပြီးဒီစည်းကမ်းချက်တွေစတင်အသက်ဝင်မှာဖြစ်ပါတယ်။ကူးစက်မှုနှုန်းနည်းတဲ့ဒေသတွေမှာတော့ဒီစည်းကမ်းတွေကိုမဖြစ်မနေလိုက်နာရတာမျိုးမဟုတ်ပေမဲ့တနင်္ဂနွေမှလိုက်နာကြဖို့တိုက်တွန်းထားပါရခင်ဗျာတရုတ်နဲ့တောင်ကိုရီးယားနှစ်နိုင်ငံလုံးဟာနိုင်ငံစုံပူးပေါင်းဆောင်ရွက်မှုကိုထိန်းသိမ်းတဲ့အနေနဲ့နှစ်နိုင်ငံကြားလွတ်လပ်တဲ့ကုန်သွယ်ရေးအပါအဝင်နောက်ထပ်ဆက်ဆံရေးပုံမှန်ကောင်းမွန်အောင်မြှင့်တင်သွားဖို့စနေနေ့ကသဘောတူကတိပြုလိုက်ကြပါတယ်တရုတ်ကွန်မြူနစ်ပါတီနိုင်ငံရေးဗျူရိုအဖွဲ့ဝင်ရန်ချီဂျီနဲ့တောင်ကိုရီးယားအမျိုးသားလူမျိုးရေးအကြံပေးဆူဟွန်းတို့ရဲ့တောင်ကိုရီးယားနိုင်ငံပူဇန်းမျိုးကတွေ့ဆုံဆွေးနွေးပွဲတွင်ကတိပြုလိုက်ကြတာပါနိုင်ငံအစိမ့်အရာရှိတွေကြားဗျူဟာကြတဲ့အမြင်ဖလှယ်ရေးပုံမှုခိုင်မာလာစေဖို့နဲ့စီးပွားရေးကွန်တော်ရေးယဉ်ကျေးမှုဖလှယ်ရေးအစီအစဉ်တွေကိုတိုးမြှင့်ဆောင်ရွက်ခြင်းအပြင်တရုတ်ကိုရီးယားနှစ်နိုင်ငံကြားမဟာမိတ်ပူးပေါင်းဆောင်ရွက်ရေးကနေအစိမ့်နဲ့ဆက်ဆံရေးအသစ်ကိုတည်ဆောက်သွားဖို့မစ္စတာယန်ကပြောပါတယ်။ဒါအပြင်တောင်ကိုရီးယားနိုင်ငံနဲ့အပြန်အလှန်လေးစားပြီးမျှတတဲ့နှစ်ဖက်ကြိုးရှိစေမယ့်လွတ်လပ်တဲ့ကွန်တော်ရေးစတင်ဖို့ကိုတရုတ်ဘက်ကအစဉ်သင့်ဖြစ်နေကြောင်းလည်းသူကပြောပါတယ်။ဒါမဲ့တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးမှာတရုတ်ကကင်ဆယ်ထားတဲ့ရည်တည်ချက်နဲ့သဘောထားတွေကိုတည်ထောင်ရှင်းပြခဲ့ပါတယ်။တောင်ကိုရီးယားမျိုးသားလူမျိုးရေးအကြံပေးဆူဟွန်းကလည်းတရုတ်နဲ့ဆက်ဆံရေးတိုးမြင့်တဲ့ကိစ္စအထူးအရေးကြီးတယ်ဆိုတာလက်ခံကြောင်းတောင်ကိုရီးယားကျွန်းဆက်မှာရေရှည်တည်ထောင်မဲ့ညီညာရေးတည်ဆောက်ရမှာတရုတ်ရဲ့ပူးပေါင်းဆောင်ရွက်မှုကိုလည်းလိုလားကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်ခင်ဗျာ။ Jammu and Kashmir ISGK လို့ခေါ်တဲ့ ISGK သူကြားအဖွဲ့ကလှုပ်ရှားသူ9ဦးကိုအိန္ဒိယရဲတွေကဘန်ဒီပိုရာဒေသမှာစနေနေ့ကဖမ်းဆီးလိုက်ပါတယ်။အဲဒီစစ်သွေးကြောင်တွေကိုရေပုံတွေအလံတွေဝါရပြန့်ကြီးဆရဆရန်းတွေနဲ့အတူရဲကဖမ်းမိခဲ့တာပါ။သူတို့၅ဦးစလုံးဟာအခြားစစ်သွေးကြောင်တွေလုပ်ချင်တဲ့အစီအစဉ်တွေအတွက်ပံ့ပိုးပေးတာ၊တရားပို့ဆောင်ရေးနဲ့အခြားလိုအပ်ချက်စတဲ့မြေပြင်ထောက်ပံ့ရေးလုပ်ငန်းအတွက်လုပ်ပေးနေကြသူတွေဖြစ်တယ်လို့အိန္ဒိယရဲကပြောပါတယ်။ဒီတော်တွင်နယူးဒေလီမြို့တော်မှာရဲနဲ့အပြန်အလှန်ပစ်ခတ်မှုအတွင်နောက်ထပ်အဲစစ်သွေးကြောင်တဦးကိုဖမ်းမိခဲ့ပါတယ်။သူဟာဆီးရီးယားနဲ့ပါကစ္စတန်မှာလေ့ကျင့်သင်ကြားခဲ့သူဖြစ်ပါတယ်။အိန္ဒိယရဲတွေရဲ့အဆိုအရ IS စစ်သွေးကြွတွေဟာ အိန္ဒိယလွတ်လပ်ရေးကာလတဝိုင်းဖြစ်တဲ့ဩဂုတ်လ15ရက်နေ့တုန်းကနယူးဒီလီမြို့မှာအသေးခံဖောက်ခွဲတိုက်ခိုက်မှုကြံစီခဲ့တယ်လို့ဆိုပါတယ်ခင်ဗျာ The voice of America, VOA. ဒီနေ့ကနေ့မနက်ခင်း VOA ရဲ့သတင်းတွေကိုဒေါက်ကင်မျိုးသက်နဲ့တူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်ကစလို့စိတ်ဝင်စားဖို့ရသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
။ကျွန်တော်ဝင်းမြန်ပါ။စကိုင်းပြည်နယ်စစ်တွေမြို့မှာရုတ်တရက်တိုးလာတဲ့ COVID-19 ပိုးတွေ့သူများစုဟာလူအများနဲ့ထိတွေ့ဆက်ဆံခဲ့ရတာကြောင့်ကူးစက်မှုကျေပြတ်မှာအထူးစိုးရိမ်နေကြပါတယ်။ဘသူတွေအဓိကပိုးကူးခံရပြီးစကိုင်းပြည်နယ် COVID-19 ထိန်းချုပ်ရေးနဲ့ရေးပေါ်တုံ့ပြန်ကော်မတီအနေနဲ့ချက်ချင်းဗာရီပြင်ဆင်ဆောင်ရွက်နေပါလေ။ဒီရေးပေါ်ကော်မတီအဖွဲ့ဝင်နဲ့ပြည်နယ်ကျန်းမာရေးဦးဆောင်ရသူလူမှုရေးဝန်ကြီးဒေါက်တာချမ်းသာကိုမေးထားပါတယ်
။ဟုတ်ကဲ့ဝန်ကြီးဒေါက်တာချမ်းသာခင်ဗျာ။နောက်ဆုံးအခုရင်းဆိုင်ဖြည့်ရှင်းနေရတဲ့ကျန်းမာရေးအနေအထားလေးကိုစပြီးတော့ဆက်ကြပေးပါလား
။ August လလေးပိုင်းမှာပေါ့။ကိစ္စမှာ385စပြီးကျွန်တော် positive တွေ့ရပါတော့။ဟုတ်သူ့ကို contact tracing နဲ့ကျွန်တော်လိုက်လေတဲ့ခါမှာ
ဟုတ်ကဲ့ထိတွေ့ခဲ့တဲ့တွေကိုလိုက်တာပေါ့ဆရာနော
်ဟုတ်ကဲ့သူနဲ့ဆက်ဆက်တဲ့သူနာတော်တော်များများကျွန်တော်ထွက်လာပြီကိစ္စ45ယောက်ရှိသွားပြီဆရာဝန်တွေပါတယ်သူနာပြည်လည်းပါတယ် NGO ဝန်ထမ်းတွေလည်းပါတယ်ဒီအခြေအနေကိုကြည့်ပြီးတော့ကျွန်တော်စီမံသားခြေခြေပြန့်ပြန့်ဖြစ်နေလို့ယူဆပါတယ်နောက်ပြီး case history ကိုကျွန်တော်တို့မေးလိုက်တဲ့ခါမှာ
ဟုတ်ကဲ့လူနာရဆိုရင်မေးတာပေါ့
ဟုတ်ကဲ့နိုင်ငံခြား contact လည်းမရှိဘူးဒီရင်းမှာပဲနေတဲ့တောင်ကျွန်တော်တို့ကတော့ local transmission လို့ပဲသုံးသပ်ပါတယ်
ဟုတ်ကဲ့အဲ့တော့ဒီဘက်မှာအချင်းချင်းကူးစက်တာအပြင်ပေါ့နော်အခုပိုးတွေ့တဲ့သူတွေကအများစုကလည်းဆက်ဆံနေရတဲ့သူတွေဖြစ်တဲ့ခါကြတော့ဒီပိုးမတွေ့ခင်မှာကူးစက်နိုင်ခဲ့တဲ့အနေအထားအများကြီးရှိနေတာပေါ့နော
်မှန်ပါတယ
်ဟုတ်ကဲ့အဲ့ဒီအတွက်ဆရာတို့လွတ်ဆောင်ထားတာလေ
ကျွန်တော်တို့ကတော့ contact tracing နဲ့ line ပထမဆုံးမှာကျွန်တော် primary contact ပေါ့
ဟုတ်ကဲ့ဒီတိုက်ရိုက်ထိတွေ့ခဲ့တဲ့သူတွေကိုလိုက်တာပေါ့နော
်ဟုတ်ပါတယ် contact မှာလေးများစီးလာဆိုလေးရင်ဒီစီးလုံးမှာပါတဲ့လူတွေအဲ့လူတွေအလုံးလိုက်တယ်quarantine တဲ့တ
ဲ့ okay အသွားလာကက်တက်တာပေါ့နော
် okay သူတို့ကျွန်တော်တို့ swap ယူပါတယ် iso challenge swap ယူပြီးကျွန်တော်တို့စစ်ပါတယ
် okay ဒီနှာခေါင်းနဲ့အာခေါင်းတွေ့ပါပေါ့ဆရာ
ဟုတ်ပါတယ်ပထမတစ်ချိန် negative ဖြစ်တဲ့လူတွေနောက်တစ်ချိန်ကျွန်တော်တို့ second time ကျွန်တော်ထပ်ယူပါမယ်အဲ့လိုပဲသူတို့ရောက်ခဲ့တဲ့နေရာတွေသူတို့တွေ့ခဲ့တဲ့လူတွေကိုကျွန်တော်တတ်နိုင်သလောက် history maybe ကျွန်တော်လိုက်ပါတယ်ရသင့်သလောက်လည်းကျွန်တော်တို့ရပါ
okay ဒီဥစီကနေပြီးတော့နောက်ထပ်ဒီ contact tracing ပေါ့နော်ထိတွေ့ခဲ့သူဘယ်နှဦးလောက်ရတာလဲသိဆရာကြီ
းအကြမ်းအပြင်းပြောရင်တယောက်ကအနည်းဆုံး contact tracing ရတော့ဝေဖေလို့ရှိသွားတယ်ဆို primary contact tracing ကလည်းအနည်းဆုံး100နဲ့ရတော့ရှိရယ်
ဟုတ်ကဲ့တိုက်ရိုက်စထိတွေ့ရတယ်ပေါ့
ဟုတ်ကဲ့ရှိတော့အဲ့ဒီလူတွေကိုလည်းသိနေပါတယ်ကျွန်တော်တို့ရဲ့ capacity နဲ့နိုင်တာပေါ့နော်အဲ့စစ်တဲ့နေရာမှာကျွန်တော်တို့ရခိုင်ပြည်နယ်စစ်တဲ့မြို့မှာလည်းကျွန်တော်တို့ gene expert set နှလုံးရှိပါတယ်ကျွန်တော်တို့ဒီမှာတော့အများကြီးမကြည့်နိုင်ဘူး40လောက်ပဲကျွန်တော်စစ်နိုင်ပါတယ
်ဟုတ်ကဲ့တရက်ကိုပေါ့နော
်ဟုတ်ကဲ့ပါကျွန်တော်တို့ရန်ကုန်ပို့ပြီး any share နဲ့ any share လည်းပို့ပြရပါတယ်ခက်ခဲလေးတစ်ခုကတော့လေချောင်းလိုက်နေရနည်းနည်းရပ်သွားတဲ့အခါကျွန်တော်တို့ကအခုက request လုပ်လာပြီးလေရင်တနေ့တစ်ဒီလောက်ဖြစ်ပြီး order နဲ့စင်နိုင်အောင်ပေါ့ case နံပါတ်ပို့လို့ရအောင်ပါဟု
တ်ကဲ့ဘလောက်ပြင်ပြန်ဒီရက်လက်ကိုသိနိုင်
မလဲရက်လက်ကဒီနေ့ပို့ရင်နောက်နေ့ပြီးပါတယ်မြန်မာတယ်စစ်တွေမှာဆိုရင်လည်းမနေ့ကတော့ရင်ကျွန်တော်ညနေဆိုကျွန်တော်အဖြစ်ထွက်ပါတယ
်ဟုတ်ကဲ့အခုအချိန်ထိနောက်ထပ်ပေါ့နော်ဒီစောင့်ကြည့်ပြီးတော့အခုလိုကန့်သက်ထားတဲ့ quarantine ပေါ့နော်လူရေတက်ကတိုက်ရိုက်ဆိုတော့အခု100ကျော်စုစုပေါင်းရှိနေတာပေါ့နော
်ပြီးပါတယ်ကျွန်တော်တို့ဝန်ထမ်းတွေပါတယ
်ဟုတ်ကဲ့နောက်ထပ်ထပ်သိနေရော
နောက်ထပ်ကိုလည်းကျွန်တော် positive ထွက်တိုင်းဒီ positive case တွေလိုက်တဲ့အရာကျွန်တော် trace လိုက်ပြီးသူတို့ကိုကျွန်တော်တို့ quarantine ထည့်ပြီးကျွန်တော်တို့စစ်ပါမယ်လို့သို့တော်လည်းကျွန်တော်တို့ကကူးစက်မှုကတော့တော်တော်များနေလို့ယူဆပါတယ်ဆိုတော့ကျွန်တော် capacity နဲ့ဟို9 block လုံးနေတာကျွန်တော်တို့မနိုင်နိုင်နေတာတွေကျွန်တော်ပြည်တော်စုကိုတင်ပြပါတယ်ပြည်တော်စုဝန်ကြီးဌာနကလည်းကူညီပါတယ်သူတွေ microbiologist ဆို technician တို့တို့ပို့ပေးပါတယ်ဒီနေ့ရောက်လာမှာပါနောက်ပြီး treatment mic မှာလည်းဆရာဝန်လိုအပ်ချက်ကလေးရှိတော့ဆရာဝန်ဆယ်ယောက်နဲ့ volunteer တို့တို့လာမှာပါဒီနေ့ဆိုရင်တော့ကျွန်တော်တို့
ဟုတ်ကဲ့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွန်းနဲ့လည်းကျွန်တော် interview ပေးဖြစ်ပါတယ
်ဟုတ်ကဲ့
ဟုတ်ကဲ့သူလည်းခုနကမေးသေးဆရာဝန်ကြီး၃00ပေါ့နော် volunteer သွားမဲ့အချက်အောင်နဲ့နောက်နှာခေါင်းစီ max လည်း9000လောက်သူပို့တယ်လို့ပြောပါတယ
်မှန်ပါတယ် max ဆရာတော့တမရွားတဲ့လူသားရှိပါတယ်အဲကျွန်တော်ကျန်းမာရေးဝန်ကြီးဌာနရောတော့ဖွဲ့စည်းတွေလူသားတွေရှိပါတယ်တော်တော်များများအဲ့ဒါတွေကလုံလောက်ပါ
ဟုတ်ကဲ့အဲ့တော့ဆရာလက်ရှိဒီဆေးရုံနဲ့ဒီဆေးဝန်ထမ်းစစ်ပစ္စည်းကိရိယာတွေရောပေါ့ဆရာဘယ်ဟာအတွက်ဆရာဆွေးနွေးမှုရှိလဲအသက်ရှူချက်တွေလည်းပို့တယ်လို့ကြားပါတယ်
ကျွန်တော်တို့အခုတွေးတဲ့45ယောက်ကအားလုံးက general condition အားလုံးကောင်းပါတယ်ဆရာတို့တပါးပါပါတယ်အသက်80ကျော်သူလည်းကောင်းပါတယ်80လည်းရှိတော့ဟိုဆေးအနေနဲ့ကတော့ဒီ COVID-19 နဲ့ပတ်သက်လို့သုံးနိုင်တဲ့ဆေးတွေကိုကျွန်တော်စီမှာရှိပါတယ်နောက်တစ်ခါတော့ ventilator ကျွန်တော်မှငကိုနှလုံးရှိရမယ်တစ်လုံးကိုကျွန်တော်မောင်တော့ကိုခွဲပေးထားတယ်ဟိုနောက်ထပ်လည်းနှလုံးပို့ထားတယ်ဆိုကျွန်တော် ventilator သုံးလုံးရှိ ਉਹ ပါ သို့တော်လေလောလောဆယ်အနေနဲ့မှာဗင်တီလေတာတင်လောက်အောင်ဒူနာ complication တွေကျွန်တော်တို့မှာမရှိသေးပါဘူး။ဟိုကျွန်တော်တို့တော့ဒီ case ကတော့တူလာနေနေဆရာ။သို့တော်လေ death မဖြစ်အောင်တော့ model ဒီမရှိအောင်တော့တန်းနေတယ်လို့ထိန်းထားနိုင်မယ်လို့ကျွန်တော်မျှော်လင့်ပါ။
ဟုတ်ကဲ့ဆရာမျှော်လင့်တဲ့အတိုင်းဖြစ်လာပါစေလို့စတောင်းပေးပါရဆရာ။ကျေးဇူးပါ။ကျွန်တော်ဝင်းမြန်ပါ။ကျေးဇူးပါ။
ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလအတွင်းမှာအလုပ်ပိတ်သိမ်းလို့ညှိနှိုင်းခဲ့ရတဲ့မြန်မာစစ်ကြောင်းလူသမားတွေညှိနှိုင်းပြီးဆင်းရဲခဲ့တဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအေးပါပါ။မြန်မာလူသမားတိုင်းရာရှိနေတဲ့လူသမားကူညီအဖွဲ့ဖြစ်တဲ့ AAC တို့ကကြိုးပမ်းဆောင်ရွက်ပေးမှုတွေကြောင့်ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလအတွင်းမှာအလုပ်ပိတ်သိမ်းပြီးအလုပ်ရှင်ကတိတ်ဆောင်သွားတဲ့ကားပို့ပစ္စည်းစက်ရုံကမြန်မာလူသမားတွေကတော့ဒီရက်ပိုင်းမှာပဲညှိနှိုင်းပြီးရရှိခဲ့ပြီးမဲဆောင်မျိုးအထည်ချုပ်ဆက်ရမလို့တမားတွေကတော့ကိုဗစ်ကာလလူမှုလုံရေးအထောက်အကူတွေပြန်လည်ရရှိခဲ့တာပါအလို့တမားတွေမျက်နှာကြီးပြန်ရရှိအောင်စူးစမ်းပေးခဲ့တဲ့ AAC အလို့တမားကူညီဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကတော့အခုလိုပြောပါတယ
်အာချိုင်ကအာကြတော့ကျွန်တော်တို့ကိုဗစ်အစပိုင်းမှာလွတ်ထွက်သွားတယ်အလို့ရောရေတွေဖြတ်မိဖြတ်နေကျွန်တော်တို့ AAC ဘက်ကနေပြီးတော့ကြောက်ရွံ့ပြေးထားတဲ့အလို့တမားတွေအဲ့ဒီအလို့တမားတွေကအလို့ရေအချင်းပထမစိတ်ဆောင်သွားတယ်နောက်ပိုင်းကျွန်တော်တို့အလို့မတရားယုံကြည်တက်တဲ့အတွက်ကျင်းလာကြီးရသွားတာပေါ့နော်အားလုံးပတ်နှစ်ပိုင်းတော့ကျွန်တော်တို့ကဒီကျင်းလာထားတဲ့ချင်းကျင်းလာကြီးရလာဒီမဲတော့ကကြတော့ကျွန်တော်ပကံဆောင်ကိုသွေးနာတဲ့လူတော်တွေဖြစ်တယ်တော့ပကံဆောင်ကခိုင်းသွေးရပြီးတဲ့လူမှုပူလုံကြီးချင်းအလုံးကျင်းလာခွင့်ခစားခွင့်ကြီးကြလာမှာ
ထိုင်းနိုင်ငံမဟာဆိုင်ဒေတာကီလိုစက်ရဲ့ကားပုတ်ပစ္စည်းစက်ရုံကမြန်မာလူသားတွေကတော့နှစ်ကီလိုကမာ33ဦးအလုံးသက်တမ်းတစ်နှစ်ရောက်လို့ကမာ36ဦးစုစုပေါင်း69ဦးအတွက်စုစုပေါင်းညနာပြေထိုင်းကဝင်နှစ်တိုင်းလိုကိုတရားရုံးမှာတိုင်ကြားပြီးတောင်းဆိုရတာကညနာပြေပြန်လည်ရရှိခဲ့တာပါ။ကိုဗစ်အရေးပေါ်ကာလမှာအလုပ်ပိတ်သိမ်းပြီးတိတ်ဆောင်သွားတဲ့စိတ်ရုံအတော်များများရှိနေမဲ့မြန်မာလူသမားတွေကလည်းတစုတစည်းတိုင်ကြားနိုင်ခြင်းမရှိခဲ့တာကြီးအလုပ်သမားရဲ့အဖွဲ့တွေလည်းမထိတ်ဆက်နိုင်ခဲ့တာကြီးနေထိုင်စားတောက်ရေးချက်ချင်းလွတ်လာကြောင်းအမှုရင်ဆိုင်ကလည်းမလုပ်တော့ဘဲနေရက်ကိုညနာပြေလျှက်ပြန်သွားသူတွေလည်းရှိခဲ့တာပါ။အခုလိုမျိုးညနာကြီးတွေလူမှုလုံရေးထောက်ပံ့ရေးတွေကျင်းရတဲ့အတွက်နေရာကျန်ရတဲ့သူတွေကအလုပ်ဆက်လုပ်မဲ့သူတွေကအစီအစဉ်မှုတွေရှိသွားတယ်လို့လည်းကိုရဲမင်းကဆိုပါတယ်
။ဟုတ်ကဲ့အဲ့လိုမျိုးရတဲ့အတွက်လူမားတွေကကျွန်တော်တက်ကြည့်မှုပေါက်ဆောင်ရတာပေါ့နော်ကိုဗစ်ကာလမှာနားနေတဲ့သူကြီးနာသားတွေပြန်ကြီးတွေဆက်နိုင်တယ်။အဲ့လိုအပြင်ကိုကျွန်တော်တို့တချို့ဆိုရင်အိမ်ပြန်ဖို့မြန်မာပြည်ပြန်ဖို့အတွက်လမ်းစိတ်ပါညာထောက်ပံ့နေကြပါရတယ်။အဲ့လိုမျိုးလေးတွေပေါ့အစီအစဉ်ရတာပေါ့မှာအထူးသဖြင့်နောက်ထပ်တက်တန်းတွေဒီလာတက်တန်းတွေဝပါမဲ့တက်တန်းတွေဆက်ဖို့အတွက်ရောက်လာတာပေါ့နော်ဟုတ်
ကိုဗစ် -19 ကရောဂါကာလမှာစိတ်ရုံအတော်များများပိတ်သိမ်းလိုက်ရပြီးနိုင်ငံသားလူသမားတွေပါဝင်အလုပ်လက်မဲ့ဦးရေ10%ခန့်မနည်းရှိနေတာပါဒီကာလအတွင်းမှာမြန်မာနိုင်ငံသား6,000ကျော်လောက်နေရာပြန်ရကြပြီးအခုလိုမျိုးအစ်တလက်ပြေဖြစ်နေတဲ့အလုပ်သမားတွေလည်းအများအပြားရှိနေတာပါထိုင်းနိုင်ငံမှာမြန်မာလူသမား3%ခန့်မနည်းအလုပ်လုပ်ကြနေကြပါတယ်ကျွန်မလည်းအေးအေးမှထိုင်းနိုင်ငံနဲ့ဇက်ကနေသတင်းပြပို့နေတာပါ
အဝိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်တံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirror 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ
်ရှင်။ CIA အစိုးရတိုက်ခိုက်တဲ့အရဖက်ဖွဲ့စည်းတို့ဟာကုလတရဆိုင်ထားခဲ့တဲ့ဖွဲ့စည်းပုံဥပဒေစစ်မူကြမ်းရေးဆွဲရေးညှိနှိုင်းစည်းဝေးပွဲကိုတနင်္လာနေ့မှာပထမဆုံးတင်ပြန်လည်ကျင်းပရမှာဖြစ်ပါတယ်။ Socialine Geneva ကပြပေါ်တဲ့ဆောင်မကိုပြောပြလိုပါတယ်။ကျွန်တော်ကြိုဆိုတာပါ။ဆွေးနွေးပွဲအစီအစဉ်ပေါ်သဘောကွယ်လွယ်ကြတဲ့အတွက်လွန်ခဲ့တဲ့9လကတည်းကဒီအစီအစဉ်ရပ်ဆိုင်သွားခဲ့တာပါ။မလမှာပြန်ဆဖို့လုပ်ခဲ့တဲ့ကနူးအစီအစဉ်တရားဟာလည်း COVID-19 ရောက်ပြပြသွားခဲ့ကြပါတယ်။အခုတော့ဆွေးနွေးပွဲကိုလုံခြုံစိတ်ချရတဲ့အခြေအနေနဲ့ကျင်းပနိုင်ဖို့အတွက်တယောက်လာမဲ့သူ45ယောက်လုံးမှုကိုရိုနာဗိုင်းရပ်စ်စီးပွားရေးစီဘီလွတ်တာရယ်လှုပ်ဆောင်ထားတယ်လို့ဆွေရဆင်ရကုလသမဂ္ဂအထူးတန်တမာဂျီယာပင်ဒဆင်ကပြောပါတယ်ဖွဲ့စည်းပုံဥပဒေစင်မူကြမ်းနဲ့လူမှုပဒိရင်တရားရရှိရေးဟာဆယ်စုနှစ်တခုနီးပါးဖြစ်နေခဲ့တဲ့ပဋိပက္ခနောက်ပိုင်းဆွေရနိုင်ငံအတွက်လွန်စွာထူးခြားအရေးပါတယ်လို့ဆိုပါတယ် the Fazibon Yiswaye Committee, Seaway, Sea Petipasha, Wopsisin, I remember Hogdalu. Nangan went to Sinia, Ness Hindos, and one Queb Yamun and Beyonti Huregule, the Pelsin, I remember who proves Surahu, Pendasinga, the Napuare.
But I have said that if it is handled.
Helluetti Bazi, Diago, Mamangangan, Losson, and Messuye, Pumu Jeden and Nangayi Pisin, Diasi, Udi Twan and Eluchan of Yogi Babi. Taha Yungi Sechamu, Disau Yedre, Ataku Pisin and Esurejo, Syria Bidurezi, Drinzaga Panemaba. Chilandi Dia, Nana Nivi, Suragule, Nangaga, Taiwango, Tibinema, Chipari.
The Tonsatin Malama Sadanga, Disiboya, Dubong, Nazin, Yotisungayabi. Ubji in Duka, there sent a tree, Pirin Pibama, Tinshamiyara. A group you don't mess Suniwaha, a Dalsiwe,
No one expects that this meeting here next week will produce.
Now, first, when we were here, Chechen Tupa Omnian Tolly Melu, Pedumaro Mamulimau, Ailu Yetaralem Hopau, Daha Lila Niguido, Chiliare Pisan Diae, Kanau Sada Pipi, Dudemugu Sati and Yendrinamu, Nolinavare, Hilo Dudemugani, Donu Inkonsi Songa Jamma, Ning Aligo, Conte Pobulu Ate, Achane Pediguba, Say Yuzin and Balime.
Donu Inkonsi Songa Jet. Naliga, Suyama, Abdika Yazayine, Nangaye, Pilemu, Yasiyu, Tonsura, Separe. Geneva, my pillow, my disunuvu, Russia, Iran, Turkey, American Bihan Zuria, Guzere, Teo Jamelo, Susigo, Tonkara Jang, Pendasina Suare. At Locuzere, Nathu, Twiston Nizima, Fazibon Sanya Committee, Ha, Timbas of Pemutas on the Amisive, Fija, Lulaswa, Sunyama, Chetel, Red Jovare.
နိုင်ငံတကာထောက်ခံမှုကသိအရေးကြီးတဲ့ဆိုပေမဲ့ဒီကိစ္စမှာပြပဝင်ရောက်ဆွဲဖက်မှုကင်းမဲ့ရမှာလည်းဖြစ်ကြောင်းပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကရောဂါကအမေရိကန်မှာလာမယ့်နိုဝင်ဘာလ3ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေကိုမဲယုံနေမှာသွားပြီးမဲပေးမဲ့အစားစာရိုက်ကနေမဲထည့်ဖို့ကိစ္စကိုစဉ်းစားဖို့ဖြစ်လာစေပါတယ်အခုလိုရွေးကောက်ပွဲကျင်းပမယ့်နှစ်မှာစာရိုက်လုပ်င ်ဗီဒီယိုသတင်းနောက်ကက်သရင်းဂစ်ဆန်လွတ်တော်ကနေသတင်းပြပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်သူတွေဟာဗိုင်းရပ်စ်ကူးစက်မခံရအောင်လာမဲ့နိုဝင်ဘာတမရွေးကောက်ပွဲမှာစားလိုက်ကနေတန်းနဲ့ချီပြီးမပေးကြလိမ့်မယ်လို့ခန့်မှန်းနေကြပြီးဒါဟာရွေးကောက်ပွဲကျင်းပတဲ့နေ့မှာဘယ်တော့မှမကြုံဘူးလို့အောင်ကိုများတော့ဖြစ်ပါတယ်ဒါမဲ့လည်းစားလိုက်စနစ်ကဒါကိုအပြည့်အဝလုံနိုင်ခြင်းမလုံနိုင်မှာဖြစ်တယ်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမအပါဝင်ဒီမိုကရက်တွေကသတိပေးလိုက်ပါတယ
် If you want to vote in person you can We also want to make sure if you want to vote
ဒီကရင်တော်ဒီနဲ့ပြင်လဲပြေးလို့ရပါတယ်စားလိုက်ကနေပြင်လဲမဲပြင်နိုင်အောင်ကျွန်တော်တို့လုပ်နေပါတယ်ဒီကလေးစားလိုက်ကနောက်ကြရင်တော့ခင်ဗျားတို့ဆန္ဒမဲပြီးရေးတွက်တဲ့အထက်မှာပါမှာမဟုတ်ပါဘူ
းဒီနေ့လွေရသည့်အစပိုင်းက Republican Party အတွက်ရမငွေရှာဖွေပေးသူ Louis DeJoy စားလိုက်အကြီးကဲတာဝန်ကိုယူလိုက်ပြီးစားရရဲ့လုပ်ငန်းနဲ့ပတ်မှုတွေကိုလည်းအပြောင်းအလဲကြီးကြီးမားမားလုပ်သွားမယ်လို့ကြေညာလိုက်ပြီးတဲ့နောက်မှာအခုလိုဆွေးမှုတွေဖြစ်လာတာပါဒီထဲမှာတချို့စားရိုက်ပုံးတွေကိုဖယ်ရှားတာစားရိုက်ခွဲဝေဖြန့်ဖြူးတဲ့နေရာတချို့ကိုပိတ်တာစားရိုက်လုပ်ငန်းအလုပ်ချိန်နဲ့အလုပ်သမားတွေရဲ့အချိန်ပိုတွေကိုပြောင်းပြစ်တာတွေပါဝင်ပါတယ်သမားထရမ့်ကတော့ဒီအပြောင်းအလဲတွေကိုထောက်ခံလိုက်ပါတယ
်စားရိုက်လုပ်ငန်းဟာအချိန်တော်ကြာကလေးကလုပ်နေတယ်လို့ပဲဆက်ပြီးတော့လုပ်နေပါတယ်
ဒီမတိုင်ခင်ကတော့တမရထရမ့်က2020ရွေးကောက်ပွဲမှာစားရိုက်ကနေမဲပေးဖို့လုပ်နေတာတွေကရွေးကောက်ပွဲတမိုင်းတစ်လျှောက်မှာအဆိုးအဝါဆုံးနဲ့မဲမဲတမောင်မှုအများဆုံးရွေးကောက်ပွဲဖြစ်လာမှာဖြစ်တဲ့အတွက်လူတွေအနေနဲ့အနေရခင်းချင်းနဲ့တေးချာမဲပေးနိုင်တဲ့အချိန်အထိရွေးကောက်ပွဲကိုရှေ့ဖို့ပြောခဲ့ပါတယ်။တမရထရမ့်ကစားရိုက်ကနေမဲပေးတာနဲ့ပတ်သက်ပြီးအဲ့လိုဝေဖန်လိုက်တဲ့အတွက်စားရိုက်ကြီးကတကြောရဲ့အပြောင်းလဲတွေဟာမဲဆန္ဒရှင်တွေကိုစားရိုက်ကနေမဲမပေးအောင်တမင်သက်သက်လှုပ်တာဖြစ်တယ်လို့ဒီမိုကရက်တွေကဝေဖန်လာတာဖြစ်ပါတယ်။Chris Van Hollen ha Maryland ပြည်နယ်အထက်လွှတ်တော်အမတ်ဖြစ်ပါတယ်
Anybody knows that it is unlawful
အမေရိကန်ရုပ်ပေါ်ပွဲကိုမဲမဲသမားမှုတွေလုပ်ပြီးနောက်ဆက်ပြေးဖို့ကြိုးစားနေတဲ့နေ့စားတိုင်းလုပ်ငန်းကိုဝင်ရောက်ဆက်ဆက်တာဟာရာဟုတွေနဲ့မညီဘူးဆိုတာလူပိုင်းသိပါတယ်။ဒါကိုသမ္မတထရမ့်အနေနဲ့ဒီစားတိုင်းအကြီးအကဲကလုပ်နေတာပါ။သမ္မတကိုယ်တိုင်ကလည်းသူ့အနေနဲ့စားတိုင်းကနေလဲပေးတာလေးကိုမကြိုက်တဲ့အတွက်ဝင်ဆက်ဖက်နေတာဖြစ်တယ်လို့သူ့တန်ခါးနေတဲ့ဒေတာကတွေကပြောထားပါတယ
်။ဒီမိုကရက်ပါတီကိုထောက်ခံတဲ့ပြည်နယ်ရှင်းနေကြုံ20ထက်မနည်းကတော့ရွေးကောက်ပွဲရလဒ်ကိုနောင်နေအောင်လုပ်တဲ့အတွက်သူ့အနေနဲ့စားတိုင်းလုပ်ငန်းကိုတရားစွဲသောမယ်လို့ပြောပါတယ်။အဲ့လိုပြောလိုက်တဲ့အတွက်ဒကြွိုင်းကတော့သူ့အနေနဲ့ရွေးကောက်ပွဲမတိုင်ခင်မှာအပြောင်းလဲတွေလုပ်သွားမှာမဟုတ်ဘူးလို့အခုတစ်ပတ်မှကြေညာလိုက်ပြီးအပြောင်းလဲတွေလုပ်ဖို့သူတာဝန်မယူခင်အချိန်တော်ကြာခဲ့ကလုပ်ထားတာဖြစ်တယ်ဆိုပြီးတော့ကာကွယ်ပြောဆိုလိုက်ပါတယ်။ဒါမဲ့လည်းစားရိုက်လုပ်ငန်းအနေနဲ့စားရိုက်ကနေမဲပြတာတွေကိုတရားကိုင်တွင်နိုင်အောင်စားရိုက်လုပ်ငန်းကိုရံပုံငွေတွေပို့ပေးနိုင်အောင်အောက်လွတ်တော်မှာမဲခွဲဖို့အတွက်အရေးပေါ်အစည်းအဝေးကိုခေါ်ဖို့စီစဉ်နေတယ်လို့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ်။
I don't frankly trust the postmaster general what he said.
မနေနဲ့အပွင့်လင်းဆုံးပြောရရင်တော့စားရိုက်အကြီးကဲကိုမယုံပါဘူး။သူကတကယ်ရိုးရိုးသားသားပြောတယ်ဆိုရင်တော့အနိုင်ကျင့်ပြီးဝင်ဆွတ်ဖတ်နေတာတွေဟာနောက်ပြန်ဆုတ်သွားပြီလို့ပြောရမှာပါပဲ
။ရေကောက်ပွဲကျင်းပဖို့နှစ်လကျော်ကျော်လောက်သာလူရောတဲ့အတွက်တချို့အပြောင်းလဲတွေကိုပြန်ပြင်ဖို့ကတိတ်နောက်ကျနေပြီဖြစ်တယ်လို့ဒီမိုကရက်တီကပြောလိုက်ချိန်မှာပဲ။ဒကြွိုင်းဟာလည်းအခုလာမဲ့သတင်းပတ်အတွင်းလွှတ်တော်အဖွဲ့နှစ်ရပ်ကခေါ်ယူမိမျှတာတွေကိုရင်ဆိုင်သွားဖို့ရှိနေပါတယ်ခင်ဗျာ။ကျွန်တော်ရနိုင်ပ
ါဘုရားပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့မျိုးခွေရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Human Data တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့အေးရပါဒီတစ်ပတ်မှာတော့ပိတ်ပိုက်ခံလာရတဲ့မြေတွေနဲ့ဆုံးရှုံးသွားတဲ့သူ့ဆိုင်ပြိုးမြေတွေကိုရှာဖွေဖို့အတွက်ထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုပြန်လည်ဝင်ရောက်လာတဲ့စစ်ပေးရှောင်တွေရဲ့အကြောင်းတင်ဆက်ပေးမှာဖြစ်ပါတယ်
။ရှောင်ဟောင်းတွေပြန်လာကြည့်တော့လည်းဘာမှမီခုလို့ရတော့တဲ့အခြေအနေမဟုတ်တော့ဘူး။ရှောင်ဟောင်းတွေကထန်တယ်ဝင်ပြက်ကုန်ပြီ
။သူကတော့စောကံပွဲပါ။သူဟာသတင်းတိုင်းတိုင်းဒေသကြီးကျေးဇူးတော်ရွာမှာတောင်ရလုကန်ခဲ့သူဖြစ်ပြီးခုတော့သူရဲ့မြေကိုပြန်ရယူနိုင်ဖို့လည်းအတမွေးဝမ်းကြောင်းအတွက်တိုက်ပွဲဝင်နေရသူတို့အုံလည်းဖြစ်ပါတယ်။ဒီဆောင်မကိုဒဝဲဝက်စကခွန်တူကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။ကျေးဇူးတော်ရွာဟာတနင်္သာရီတန်းနေသားကြီးရေထူမြို့နယ်တွင်မှတည်ရှိပါတယ်။အဲ့ဒီရွာကရွာသားတွေဟာတပ်မတော်နဲ့ကရင်မျိုးသားစီယုံကရင်မျိုးတို့ရဲ့တိုက်ပွဲတွေကြောင့်1980နဲ့90ကျော်နှစ်တွင်မှထိုင်းနိုင်ငံဘက်ကိုထွက်ပြေးဆုံးဖြတ်ခဲ့ရပါတယ်။1992ခုနှစ်မှာတော့ရွာမှာလူတဦးမှမကြံတော့တဲ့အဖြစ်ဖြစ်သွားခဲ့ပါတယ်။2012ခုနှစ်မှာမြန်မာအစိုးရနဲ့ကရင်မျိုးသားစည်းရုံးတို့အပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးခဲ့ပါတယ်။ဒါကြောင့်ကျေးဇူးတော်ရွာကအချို့ဒေသခံတွေဟာသူတို့ရွာကိုတစားတစားနဲ့ပြန်လာနေကြတာအခုဆိုရင်အင်ဂျင်50ဝန်းကျင်လောက်ရှိနေပါပြီ။အိမ်ပြန်ရောက်လာကြပြီမဲ့လည်းသူတို့ဘိုးဘွားပိုင်စိုက်ပျိုးမြေတွေဟာအစိမ်းခံလိုက်ရပြီဆိုတာကိုတွေ့မြင်လိုက်ရပါတယ်။နေရက်ကလာသူတွေဟာအခုချိန်မှာသူတို့ရဲ့အသက်မွေးဝမ်းကြောင်းအတွက်လိုလောက်တဲ့စိုက်ပျိုးမြေတွေမရှိသလိုကျူးကျော်ဆိုပြီးတော့လည်းတရားစွဲခံနေရပါတယ်။သူတို့ဆုံးရှုံးလိုက်ရတဲ့မြေကိုပြန်လည်ရယူလိုတဲ့နေရက်ပြန်စောကံပွဲကတော့
ကျွန်တော်ဆို refugee ကပြန်လာတယ်။တချို့ကြတော့ဒီထိုင်းနဲ့ဇာနေပေါ့နော်ပြန်လာတယ်။အဲဒီ2012မှာတချို့ပြန်လာနေကြတယ်။ပြန်လာနေကြတယ်ဟိုကတချို့ကြတော့2013မှာပြန်လာနေကြတယ်။ဆိုတော့တစ်ချက်ချင်းကြောင်းလာဖို့ကလည်းအဆင်မပြေဘူးလေ။အဲတော့အမျိုးသားစုတစ်စုကျောင်းလာဖို့ဆိုတာကလည်းစာဝန်ကြီးလည်းရှိသေးတာ哦ခြံဟောင်းတွေပြန်လာကြည့်တော့လည်းဘာမှမိခုလို့ရတော့တဲ့အခြေအနေမဟုတ်တော့ဘူးခြံဟောင်းတွေခြံတွေအကုန်လုံးပြက်ကုန်ပြီ
နေရပြန်လာပြီးမကြခင်မှာပဲစစ်ပေးဆောင်ဒုက္ခတွေဟာသူတို့စိုက်ပျိုးလုကင်စားတော့နေတဲ့နေရာမှာစီအုံးကုမ္ပဏီတစ်ခုကိုအစိုးရကပေးလိုက်ပြီးဆိုတာသိလိုက်ရပါတယ်သူတို့ရဲ့တောင်းရအများစုဟာလည်းဖျက်ဆီးခံလိုက်ရပြီးဖြစ်ပါတယ်စာဝန်ကြီးအတွက်မြင်မရှိတော့တဲ့ဒေသခံတွေဟာသူတို့အရင်ကစိုက်ပျိုးလုကင်ခဲ့ပြီးလက်ရှိအသုံးမပြုတော့တဲ့တစ်တော်မြေတွေကိုရှင်းလင်းခဲ့ကြပါတယ်။ရှင်းလင်းပြီးချိန်မှာတော့အဲ့ဒီမြေတွေဟာလည်းအစိုးရတစ်တော်ဂျိုဝန်တွင်ရောက်နေတယ်လို့သိလိုက်ရပြန်ပါတယ
်။အဓိကရွာလေဘဟုတက်တက်မှာပဲဂျိုဝန်ကဖြတ်နေတာ။ဒီတင်းစားကြီးတဘာဂျိုဝန်ဒီဘက်ခြမ်းကျတော့ကုံမင်းကခုနဲ့ဒီဟိုငွေကြီးငွေရှင်ကြီးရှိကတူအဲ့ဒါကျွန်တော်တို့ဂျာညံ့နေတာ။ညဆိုတော့အားလုံးကစမိုင်းပတ်လေတော်မှာရှိချင်မှရှိမှလုတ်ကွဲပေါ့နော်လုတ်ကွဲအဲ့ထက်မှခြံတွေကလည်းတချို့ခြံဟောင်းတွေဆိုရင်ဒီဂျိုးဝမ်းပဲခြံမှာပါသွားတာလည်းရှိတယ်ဒီကုမ္ပဏီပဲခြံမှာလည်းပါတာတော်တော်များတယ်ဆိုတော့လုတ်ကွဲကနည်းနည်းလေးခြံရတယ်ဆိုတော့အဲ့ဒါမှကျွန်တော်တို့ကအဲ့ပြဿနာစပြီးဖြစ်တာပဲ
ရွာသား9ယောက်ဟာလည်းလက်ရှိစီအုံးကုမ္ပဏီကလုတ်ကန်ခွင့်ရထားတဲ့မြေပေါ်ကျူးကျော်ဆိုက်ပြိုးတယ်ဆိုပြီးတရားစွဲခံထားပါတယ်ကျေးဇူးတော်ရွာရဲ့တာဝန်ခံစောချစ်ဝင်းထူကဖြစ်စဉ်ကိုအခုလိုရှင်းပြပါတယ်
တို့ရွာသားတွေအနေနဲ့လည်းရွာပြန်တည်ပြီးဆိုတော့အရင်ဟိုရွာမှာပြက်ခင်ကြတဲ့ ပူဖာမိဘတွေလောက်ကန်ခဲ့တဲ့မြေနေရာတွေဆိုတော့ပြန်ပြီးလောက်ကန်ရှင်တယ်ဒီအခုသားသမီးတွေရောပေါ့နော်အပြန်ပြီးလောက်ကန်ရှင်တော့သူနဲ့ညှိနိုင်တယ်တိုင်ပင်တယ်ဘယ်လိုမှအဆင်မပြေဘူးပေါ့နော်သူကတော့မပြေးနိုင်ဘူးအဲဒါကြောင့်ဒီလိုမျိုးအခုဆက်စပ်ပြေရောက်ရှင်တော့ရွာသားတွေကတော့တော်လွတ်နေတယ်တော်ဖြစ်နေတဲ့နေရာတွေကိုဝင်ခုတ်တယ်အဲ့ဒါလည်းတရားဆွဲတယ်အခုလက်ရှိကျွန်တော်ရွာသား9ယောက်တရားဆွဲတဲ့နေရာမှာကျွန်တော်ပါပါတော့ဗောနော
်စိုးချစ်ဝင်းထုလိုပဲစိုးကံပွဲလဲတရားရင်ဆိုင်နေရပါတယ
်ဘုံမှာလေးလေးခွန်ပေါ့ကျူးကျွန်ပိုင်းနဲ့ကျူးလွန်မှုနဲ့အဲကျူးပိုင်ဖြစ်စီမှုအဲအဲ့နမှုနဲ့သူတို့ကအဓိကတရားဆွဲတာရည်ရှိမှုနဲ့မှာတရားရုံးမှာအမှုရင်ဆိုင်ရတာပေါ့ကျူးပိုင်ဖြစ်စီမှုနဲ့နောက်တစ်ချိန်ထရောက်သွားတယ်အဲရည်ရှိမှုတရားရုံးမှာပေါ့သွားရင်လည်းဘာမှအကျိုးမထူးပေါ့ဒီတရားရုံးလည်းအယုံကြည်မရှိဘူးပေါ့အဲဆိုတော့မသွားတော့တာ
အစိုးရကစစ်ဘေးရှောင်တွေကိုအိမ်ပြန်လို့ရပြီလို့ပြောခဲ့ပေမဲ့သူတို့မွေးရမြင်မှာဘာမှကြိုတင်စီစဉ်ထားပေးခြင်းမရှိပါဘူး။ဒါဟာအစိုးရကလက်ရှိလှုပ်ဆောင်နေတဲ့ငင်းကြိုင်းလုပ်ငန်းစုတွေပေါ်ထိခိုက်မှုရှိစေနိုင်ပါတယ်။စစ်ကြောင့်ဤမျိုးမျိုးနဲ့နေရက်ဆုတ်ခွာထွက်ပြရတဲ့ဒေသခံတွေကိုညှဉ်းချင်မှုလျှော့နယ်လာစေပါတယ်။ဒါကြောင့်အစိုးရအနေနဲ့ခိုင်မာတည်ကြတဲ့အစီအမံတွေရှိဖို့လိုတယ်လို့သုံးသပ်ချက်တွေရှိပါတယ်။ကျေးဇူးတော်ရွာမှာမြေအခွင့်အရေးဆွန်းရှုံးနေတာတွေကိုကူညီပေးနေတဲ့မစ်ဆွေဆွေအဖွဲ့မှကွင်းစင်းတောင်ဝခံနော်ခီကအခုလိုပြောပါတယ်။
သူရကပြက်လံမယ်လို့ပြောပေမဲ့တေချာနေရတိကျလေးမရှိစေပေးတာပြောချင်တာဘယ်နေရာနဲ့ဘယ်နေရာတိတိဒုက္ခတဲ့တွေကိုအတွက်လှုပ်ပေးပါတယ်ဆိုအနေနဲ့မိတ်သတ်မှတ်ဒီတေချာချာသတ်မှတ်တာမရှိဘူးနှစ်တစ်ချက်ကသတ်မှတ်တကယ်လို့များသတ်မှတ်တဲ့တဲ့နေရာရှိရင်တောင်မှသူတို့ကအဲသူတို့ပြက်လာနေချင်တဲ့နေရာမဟုတ်တဲ့အတွက်အချို့လူတွေဆိုအဆင်မပြေဘူးပေါ့နော်ဥမာလေကွင်းမှာအဲအများကြီးဆောက်ပေးထားတယ်နံပါတ်၁လောက်ကစားသတ်ဖို့နေရာမရှိဘူးနံပါတ်၂သူတို့ရဲ့ချက်မြောက်ရနေရာမဟုတ်တဲ့အတွက်အဲအဆင်မပြေဘူးပေါ့နော်အဲကြောင့်ဖြစ်တာကအစိုးရအနေနဲ့ပြန်လာမဲ့အဲဒီဒုက္ခတဲ့တွေကိုသေချာအဲစီစစ်ပေးရမှာကဘယ်နေရာကိုပြန်ချင်လဲပြန်တဲ့နေရာပြန်ချင်တဲ့နေရာကိုနေရာနေနမဲ့အတိအကျသတ်မှတ်ပေးရမယ်နှစ်တစ်ချက်ကဒီနေရာနဲ့ပတ်သက်တဲ့အထောက်အထားတည်ချာလောက်ထားပေးရမယ်နံပါတ်၃ကဒီပြန်လာတဲ့အချိန်မှာနံပါတ်၁အဲနှစ်နှစ်နှစ်သုံးနှစ်တော့တွေ့မှာသေချာစာရေးတော့ရေးစာဝင်နေတဲ့ပတ်သက်ပြီးထောက်ပတ်ပေးရမယ်ရေးရှိအတွက်သူတို့လောက်ကైစားတော့လို့ရအောင်လဲကျူတည်ပြီးတော့စီမံကိန်းတွေချတာပေးဖို့လိုတယ်လို့မြင်တယ
်အဲ့လိုလုပ်ငန်းတွေအစိုးရကလှုပ်ဆောင်ပေးသင့်တယ်လို့မြင်ကြပြီးမယ်လက်တွေ့မှာတော့ကွဲလွဲနေပါတယ်နေရပြန်တွေကိုထောက်ပတ်ဖို့မဆိုထားနဲ့သူတို့လေယာဉ်မြေလောက်ကైစားတော့ခွင့်လက်မှတ်ကိုတောင်မှအစိုးရကမထုတ်ပေးနိုင်သေးပါဘူးဒီတော့နေရပြန်တွေကိုအားကိုကိုလောက်ကైစားတော့မယ်ဆိုရင်တော့မြေယာအာမခတ်ချက်မရှိသေးပါဘူးနေရပြန်စောချင်ဝင်းထူကလည်းအစိုးရကဒီထက်ပိုကောင်းအောင်လုပ်ပေးဖို့လိုအပ်တယ်လို့ယူကြည်ပါတယ်။အရင်ကစီမံချက်တွေအမျိုးမျိုးနဲ့လုပ်ခဲ့ပြီးမယ်တကယ်လက်တွေ့မှာတော့ဘာမှဖြစ်မလာဘူးလို့သူကဆိုပါတယ်။ဒီအတွက်စောချင်ဝင်းထူကအစိုးရကိုအခုလိုမျိုးကိုထုတ်ပါတယ်
။တို့ရွာသားတွေကိုဒီ2019ခုနှစ်ကညလာတဲ့ဟာပုံစံခုနဲ့ထုတ်ပေးဖို့နောက်ပြီးတော့တိုင်းစီမံချက်နဲ့ဝင်လာတဲ့ဟာတွေရောအမျိုးမျိုးလုပ်ရတယ်။လုပ်ရပြီးတော့သူတို့တွေကအဲ့မျိုးတရားဝင်ပွပွလင်းလင်းပွင့်လင်းမြင်သာမှုပဲမရှိတာလားအခုမြို့နဲ့ဂျိုးကနေပြီးတော့ကိုယ်တိုင်ကျညာလာပြီးပြောစားပြောပြလာတဲ့ဟာကိုစိုးစားပါတော့သူတို့ကအခုတည်းလည်းမလုပ်ဘူးသုံးနှစ်ကျော်လည်းကြာသွားပြီတိုင်းစီမံချက်နဲ့လည်းပါတယ်အခုတည်းဘာမှမအကောင့်ထဲမဖို့ဘူးဟိုဝမ်မန်နဲ့ကလေးကလည်းပါတယ်အခုတည်းလည်းဘာအဖြေမမရသေးဘူးဆိုတော့ကျွန်တော်တို့ဒီအစိုးရတွေကအလို့အလို့ရဲလာပေါ့နေရာနဲ့ပတ်သက်ပြီးမလုပ်ရဲတာလားပေါ့ကျွန်တော်သိချင်တာအဲ့ဒါလေ
တနင်္လာရီတိုင်းဒေသရဲ့ကရင်တိုင်းဒေသရဲ့ဝန်ကြီးစောလူကာကတော့ရွာသားတွေဘက်ကမချေနပ်တာတွေကိုဝန်ကြီးဌာနအထိတင်ပြလာဖို့ဖိတ်ခေါ်ထားပါတယ်
။သူတို့တင်ပြတော့ကြောင့်တော့လုတ်ပေးရမယ့်တောင်းဝါကျွန်တော်တောင်းဝင်လေ။ဟုတ်။အော်ရှင်ပဒုံမှာမျက်ပြတ်မှာတက်တယ်ကျွန်တော်တို့ကမြေပြလို့တယ်။အခုပြပြီးတော့ဖြေလျှောက်ပေးတာပြပြီးတော့သိမ်းယူရတယ်။အစိုးရပြသိမ်းယူသူတို့ပြပြီးတော့အလုံးပေးထားတယ်။သူတို့ကသူတို့ရဲ့အမမြေအရာနဲ့ပတ်သက်ပြီးစာမကျဲတော့တာတို့အဲ့လိုမျိုးပေါ့သူတို့လုတ်တယ်ကျွန်မမရှိဘူးတော့ဒါလည်းလာမတည်ကြမ်းလို့ကျွန်တော်ဆွေးအနေနဲ့လည်းဘာမှမသိဘူးပေါ့နော်အဲ့ဒါတော့အခုတည်းကခက်ခဲလာတည်ကြမ်းကျွန်တော်ပြင်ဆင်ရမယ့်တောင်းဝါကျွန်တော်ဆွေးရတောင်းဝါပေါ့ကျွန်တော်တောင်းဝါတော့ကျွန်တော်ဆွေးရတောင်းဝါသူတို့တည်ကြမ်းကျွန်တော်ဘယ်လိုလုပ်ပေးရမလဲဆိုတော့ကျွန်တော်ဟောဆွေးနေရမှာပေါ့နော်ဆွေးရမှာအခုကမတင်ကြဘူးကျွန်တော်လည်းမသိဘူးရှင်းပြမစရာ
ဒါပေမဲ့စောချစ်ဝင်းထူကတော့သူတို့အခက်ခဲတွေကိုတိုင်းအစိုးရနဲ့ပြည်ထောင်စုအစိုးရအထိအကြိမ်ကြိမ်တင်ပြခဲ့ပြီးဖြစ်တယ်လို့တို့အတန်ကိုပြောပါတယ
်သူစီစီရမှာပဲကြည့်ရတယ်ကျွန်တော်တို့ကျေးဇူးတော်ဒီကလေးစားပဲနဲ့ခလာရှိတယ်လို့တာကြီးမို့လို့နေပြီးတော့ဒီတင်လာတယ်ခေါ်ပေါ်လည်းမနေဘူးသူတို့ကလည်းကိုယ်စင်ဘူးလို့နေကြတယ်ကျွန်တော်တို့စောင်းပါဦး အချိန်နေရပါအခု၅နှစ်သက်တာကိုပြီးနောက်တစ်ခေါက်ထပ်ယူတယ်ပဲ
ကျေးဇူးတင်ခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ကြရလို့ရှင်းလင်းမယ်လို့တို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့ရတာတော့ဘဝဝက်ကခွန်သူတို့အတန်ကအေးအောင်ဇာမီရဲ့တိုင်းရင်းကျိုးဖြစ်ပါတယ်တို့အတန်အပတ်စဉ်တန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့အတန် Facebook စာမျက်နှာ Podcast YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9နာရီကနေ10နာရီအတွင်းနဲ့စနေနေ့ညနေမနက်6နာရီကနေ9နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တရုတ်နဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ FTC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Human တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှလည်းဆောင်ရွက်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ဒီဟာရှိတော့နေ့လေးစာချင်ရှင်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအချိန်နဲ့ည9နာရီကနေ10နာရီအထိအချိန်နဲ့ပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်မင်္ဂလာပါခင်ဗျာ VOE American အတန်ကနေပြီးတော့တန်လွှင့်တက်ဆက်နေရပါကိုယ်သိကယောဂအခြေအနေကန့်သက်တွေကြောင့်ကျွန်တော်တို့ရဲ့တန်လှန့်အစီအစဉ်တွေပြောင်းလဲတင်ဆက်နေပါတယ်။ပုံမှန်တင်ဆက်နေကြစနေညပိုင်းဒဲလီလိုက်အစီအစဉ်နေရာမှာစနေညနိုင်ငံရေးစနစ်ပွဲနဲ့အစားထိုးတင်ဆက်ပေးပါမယ်။ဒီတစ်ပတ်ထဲမှာတော့ဒီလာမယ့်ရွေးကောက်ပွဲမှာမဲပေးရေးမပေးရေးဆိုတဲ့အွန်လိုင်းပေါ်ကညှင်းခုံပြောဆိုမှုတွေနဲ့ပတ်သက်လို့စနစ်တင်ဆက်မှာဖြစ်ပါတယ်။ဒင်းစာဆရာကိုစင်ဝင်းနဲ့ Novo Community ကကိုထွန်းလင်းချက်တို့ကိုဆက်သွယ်မြေမြန်ထားပါတယ်။ကျွန်တော်သားညဦးပါ။လာမယ့်ရွေးကောက်ပွဲအတွက်မှာမဲသွားမပေးကြဘူးဆိုတဲ့ Novo Community ဆိုတဲ့ online အဖွဲ့ပေါ်လာခဲ့တဲ့နောက်မဲမပေးဘူးဆိုတဲ့အပေါ်မှာအပြန်အလှန်ဝေဖန်ပြောဆိုတာတွေတော်လေးကြီးရထားခဲ့ပါတယ်။မဲမပေးတာဟာရွေးကောက်ပွဲစနစ်ကိုမယုံကြည်တာ၊ဒီမိုကရေစီကိုမယုံကြည်တာဆိုပြီးတော့ဝေဖန်ချက်ကြီးရှိတယ်လို့ပဲအာဏာရ Energy Party မဲမရအောင်လို့အဖွဲ့တစ်ခုခုကနေပြီးတော့နောက်ွယ်ကနေလှုပ်ရှားနေတာဆိုတဲ့တန်တရားတွေလည်းရှိနေကြပါတယ်။ဒါကြောင့်မလို့ရင်ဆုံးတော့ဒီ Novo Community ဆိုတဲ့ online အစုလေးကိုခြုံလောင်းသူတွေတဲကတူးဖြစ်တဲ့ကိုထွန်းလင်းထက်ကိုကျွန်တော်သူရဲ့အမြင်အရင်မေးကြည့်ပါမယ်။ကိုထွန်းလင်းထက်ရဲ့အရင်ဆုံးတော့ဒီကိုထွန်းလင်းထက်တို့ရဲ့ Novo မဲမပီးဆိုတဲ့စဉ်းစားချက်အဲ့ဒါလေးကိုအရင်ရှင်းပြပေးပါလားဗျ။အ
ဲအရင်ဆုံးတော့နားလေးကိုလည်းနဲ့လွယ်နေတဲ့နေရာလေးလို့ကျွန်တော်ဖြည့်ရှင်းကြတာပါတော့။ဟိုစပြီးတော့ကျွန်တော်ဟိုဇူလိုင်9ရက်နေ့မှာအစပြီးလုပ်တယ်ပေါ့နော်။ဒီကားကတော့ကျွန်တော်ကမဲပီးကိုမလုံးစော်ဘူး။အဲ့မဲ့ဒီမဲမပေးဖို့စောင့်ကြထားတဲ့ကျွန်တော်မြန်မာနိုင်ငံသားတွေဟိုခွဲခြားဆက်ဆံခါရာမျိုးဟိုတော့အမုန်းစကားတွေပြခဲ့ခါရာမျိုးရှင်ကျွန်တော်နိုင်ငံသားအချင်းချင်းဖိမဖို့ဆိုပြီးတော့မှရှိပြီးတော့မှကျွန်တော်တို့ကဒီ Novo Community ဆိုတာမျိုးကျွန်တော်စမိတာပေါ့အဓိကရည်ရတာကတော့ကျွန်တော်ဒီ Novo ဟိုဟာမဲမပေးဖို့စောင့်ပြလိုက်မိတဲ့အတွက်ဒီဟိုဟိုခွဲခြားဆက်ဆံခံရတာတွေဟိုပေါ်ကပြောခါရတာတွေရှိရင်ဟုတ်ကျွန်တော်ဒီဟိုကနိုင်ငံသားချင်းချင်းကိုညီပေးမစာနာတဲ့ရည်ရဲ့သဘောပါဆိုင်ကောက်တာဟု
တ်ကဲ့အဲ့တော့ခွဲခြားဆက်ဆံခံရရဆိုတဲ့သဘောကဘယ်လိုမျိုးလဲခင်ဗ
ျဟုတ်ခွဲခြားဆက်ဆံခံရရဆိုတာကတော့ကျွန်တော်ဒီမဲမပေးခြင်းကိုဆုံးဖြတ်လိုက်တာကဒီလွတ်လပ်တဲ့ရွေးချယ်မှုတစ်ခုမဟုတ်ဘဲနဲ့ဟိုအမားတစ်ခုကျွန်းလွန်လိုက်တာမျိုးဒီနိုင်ငံသားကိုဒီနေ့မထိုက်တန်တော့တာမျိုးနောက်ပြီးတော့အစိုးရကပါဘယ်ဝင်မရှိတော့ဒီလိုမျိုးနောက်ပြီးတော့ကျွန်တော်ဒီဘယ်လိုကမစဉ်းစားဉာဏ်တိမ်တဲ့လူတွေအဖြစ်ပြောဆိုခံရတာပြီးနောက်တစ်ခုကကျတော့ကျွန်တော်ဒီမဟုတ်မဟုတ်ကျွန်တော်ဟိုဖွဲ့စည်းနဲ့ပေးစာဒီဖွဲ့စည်းနဲ့ပေးစာအဲ့လိုမျိုးဟိုပေးစာဆွဆွဲခံရတာမျိုးဆိုတာပါခင်ဗျာ
ဟုတ်ကဲ့အခုလည်း online ပေါ်မှာကျွန်တော်သတိထားမိတာဒီ Novo နဲ့ပတ်သက်လို့အဲ့လိုပြောဆိုနေကြတာတွေဝေဖန်နေကြတယ်တော်များအပြန်အလှန်တွေ့ပါတယ်ခင်ဗျာအဲ့တော့
တော့ကိုထုံးနေတတ်တို့ခုနကပြောတာကနိုးဖို့မပေးချင်တဲ့လူတွေကိုယ့်အကူစူးစီးတဲ့သဘောမျိုးပဲတတ်တတ်စီယုံဖို့ရှိပါလား။ဥမာမဲမသွမ်းပေးမပေးကြဘူးဆိုစီယုံလို့ရှာမှုလုပ်ဖို့ရှိပါလား
။အဲလုံးဝလုံးမဟုတ်ပါခင်ဗျာ။နောက်ပြီးကျတော့ဟိုမလုံးယုံနေမှာကဟိုကျွန်တော်စိတ်မကောင်းဖြစ်မိပါတယ်။ကျွန်တော်တို့ကြောင့်မပေးမဲ့လူတွေစဉ်နောက်ဆက်ပြစ်မယ်ဆိုရင်ကျွန်တော်တောင်းမှာပါခင
်ဗျ။ဟုတ်ကဲ့အဲ့တော့ကိုထုံးနေတတ်တို့ကအဓိကတော့မဲမပေးမဲ့လူတွေအချင်းချင်း community ဖွဲ့တဲ့သဘောပဲဆိုလိုတာက
ဟုတ်ပါခင်ဗျာ။ဟိုအဲ့ဒီမဲမပေးဟိုအကျဆက်ခံရတာအမုန်းစကားတွေတိုက်ခိုက်ခံရတာမျိုးရှိရင်ကျွန်တော်တို့ကဟိုကုညီပေးမှားတဲ့သဘောမျိုးပါခင်ဗျ။
အဲ့တော့ခုနကကိုထုံးနေတတ်တို့ကရွေးကောက်ပွဲသွားမင်းမပေးကြဘူးအတွက်လုံးကြတာပေါ့နော်။ No vote ပေါ့။ဒါပေမဲ့ခုနကတခြားရွေးချယ်စရာမရှိလို့လားဥမာဆိုရင် vote no လို့ဟာမျိုးပေါ့နော်။သွားပေးပြီးမယ်ဒါပေမဲ့ကိုပေးဘယ်သူမှမဲမပေးဘူးဆိုတဲ့ဟာမျိုးပေါ့။ဟိုပေးမဲဖြစ်အောင်လုပ်တဲ့သဘောဖြစ်တခြားရွေးချယ်စရာမရှိတော့လို့လား
။ဟုတ်ကဲ့ရွေးချယ်စရာဟိုရှိခြင်းမရှိခြင်းဆိုရတယ်ကျွန်တော်တို့ကဟိုစိတ်သက်သွားတဲ့သဘောပါပဲ။စိတ်သက်ရတဲ့အဓိကအကြောင်းရင်းကတော့ပထမအကြောင်းရင်းကတော့ကျွန်တော်တို့ဒီလက်ရှိနိုင်ငံရေးခင်းတဲ့ဒီကျွန်တော်တို့ဒီအမုန်းတရားတွေပေါ်အခြေခံနေတယ်ဟိုတစ်ဖက်နဲ့တစ်ဖက်ဘက်ပေါ်အခြေခံနေပြီးတော့မှဟိုနိုင်ငံတော်ကိုဆိုတာထက်ဟိုနိုင်ငံချင်းတက်ထမှုပေါ်မှာအခြေခံနေကြတဲ့နိုင်ငံရေးခင်းချက်ကိုကျွန်တော်တို့ကဟိုစိတ်ပြတ်တာပါလေ။ဒါကတော့ကျွန်တော်တို့တို့တဲ့ဟိုတခြားဟိုတူးချင်းတွေဟိုမတူညီဖြစ်ပါတယ်မယ်ကော။နောက်တစ်ခုနောက်တစ်ခုကပါလဲဆိုတော့ကျွန်တော်ဒီပြီးခဲ့တဲ့9နှစ်မှာကျွန်တော်နိုင်ငံရဲ့တိုင်းရင်းသားစီးလုံးညီညွတ်မှုကဟိုအကြီးအကဲပြိုကွဲလာတယ်။ဟိုအချိန်မှအဖြစ်ဖြစ်ဟိုအချိန်မှအဖြစ်ဖြစ်ဒီတရားမှအဖြစ်မောမှအဖြစ်ဆိုတော့တိစ္ဆာပြိုကွဲလာတဲ့ပတ်သက်ပြီးကျွန်တော်တို့ပြောစရာအချက်တစ်ချက်ရှိတယ်ဗျာ။ပထမတစ်ချက်ကဟိုအဲ့လိုပြိုကွဲမှာကိုကျွန်တော်အရန်စိုးရင်လေဒုတိယချက်ကပါလဲဆိုတော့အဲ့လိုပြိုကွဲအောင်လှုပ်ချင်းမလှုပ်ချင်းနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့မှကျွန်တော်ပမာပါတော့ဟိုကျွန်တော်တို့ပမာလည်းတာဝန်ရှိရလို့တစ်ဖက်မှာဆက်သားလာရတယ်။အဲကြောင့်ဟိုနောက်တက်မဲ့ဆိုတာကကျွန်တော်တို့ဒီတိုင်းသားစီလုံးညီမှုကိုတက်ပြီးပြိုကွဲအောင်လှုပ်တာလို့ဟိုဖြစ်လာမယ်လို့ကျွန်တော်စိတ်ထဲမှာခံစားရတယ်ပေါ့နော်။ဟိုခံစားရတာနဲ့ပတ်သက်ပြီးတော့မှဟိုကျွန်တော်တို့ဟိုအစ်ပမာဟိုခလန်းလန်းလေးပဲနေလိုက်ချင်တော့တယ်ဆိုတော့ခံစားမှုမျိုးဖြစ်မိတယ်။ကျွန်တော်ပမာလည်းမပြောင်းလဲနိုင်ဘူး။ကျွန်တော်မှရွေးကိုသားတော်တော်လေးမြေချက်တာတစ်ခုရှိလာလို့မိတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ရွေးချက်တာလည်းမရှိဘူးကျွန်တော်ဘာမှလည်းမလုပ်နိုင်တဲ့တော့ကျွန်တော်ဟိုခဏလေးပဲကျွန်တော်နေလိုက်ရှင်တော့တယ်အဲ့လိုမျိုးဖြစ်တာပ
ါ Global Community ကကိုထုံးလင်းချက်ဖြစ်ပါတယ်သူတို့ပြောရဆိုရင်တော့သူတို့ဟာလှုပ်ရှားရေးအဖွဲ့မဟုတ်ပါဘူးတဲ့သူတို့အနေနဲ့ဒီစိတ်တူသဘောတူလူချင်းချင်းစုဖွဲ့ထားတဲ့သဘောလို့ဆိုပါတယ်ဒါပေမဲ့လည်းမြန်မာ online တွေပေါ်မှာတော့မဲမဲပြီးရေလှုပ်ရှားမှုဆိုတာကတော့အတော်လေးညံ့နေပါတယ်အတော်လေးကြည့်ရထားနေပါတယ်ဒင်းသာဆရာကိုစေဝင်းကိုဒါနဲ့ပတ်သက်လို့မေးချင်ပါလေအခုလို့မဲမပီးရေပြောဆိုလှူရှားလာတာတွေနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲပြဒီအခြေအနေကလည်းဘာကြောင့်ဖြစ်လာသလဲဆိုတာကိုသူအရင်ဆုံးသုံးသပ်ပြီးပါလား
ဒီမိုကရေစီရွေးကောက်ပွဲမပီးခွင့်ဟာရှိတာလေတိတ်တော့မကြသေးဘူးတကယ်ဟိုမှာအာဟိုမြန်မာပြည်ဆော်ပိုင်းမှာရှိနေသေးတယ်ပေါ့နော်အဲ့လိုဟာနေအခုမဲသွားမထဲနဲ့ဟဲ့လား notebook ဆိုတဲ့အတန်ကြားလာတာကြားလာတယ်ကျွန်တော်နားလာတော့ကိုမဲပေးရမယ်ကိုစလေလောင်းနေတယ်မှာကိုကြိုက်နှစ်တက်တဲ့ကိုရွေးချယ်လောက်တဲ့ကိုစလေလောင်းနေအယောက်မှမပါဘူးဆိုတဲ့အမြင်အယူဆပေါ့နော်အဲ့တော့ငါတို့သွားပေးလေမထူးပါဘူးပေါ့ဟဲ့လားလူများသူကြိုက်တာတစ်မျိုးငါတို့ကြိုက်တာတစ်မျိုးအဲ့တော့ငါတို့ဘာလို့သွားပြီးမှလဲဆိုတဲ့အမြင်နဲ့မပြီးပဲနေတာကောင်းတယ်ဆိုတဲ့ဟာဒါကသူတို့အဲ့လိုပေါ်လာတယ်လို့ကျွန်တော်ထင်တယ်။သို့တော့ကျွန်တော်ရဲ့အယူဆကအယူချက်ကကျမ်းမာတဲ့ဒီမိုကရေစီကိုတည်ဆောက်ဖို့အတွက်ကနိုင်ငံသားတိုင်းဟာ active participation မော်စစ်ကြွတဲ့ပါဝင်ဆောင်ရွက်မှုတွေလုပ်ဖို့အပ်ပါတယ်နော်။မဲပေးခြင်းရဲ့ဟာဦးပြုံမှုကိုလိုအပ်ပါတယ်မှန်ပါတယ်ဒီလိုအခြေအနေမျိုးမှာဟောတခါလေးကြရင်ဟိုစိတ်ပျက်တဲ့ဟာဖြစ်တာပေါ့နော်ဒါတော့မှကျွန်တော်တို့ဒီရွေးကောက်ပွဲဆိုတာကဟိုအမေရိကန်သမ္မတရွေးကောက်ပွဲလို့ဟိုပြောရင်အမေရိကန်သမ္မတရွေးကောက်ပွဲက60မှာအာကိုယ့်ရဲ့မဲကဟိုကိုယ့်ဝတ်မဲဆန္ဒတစ်ခုဆိုတော့60မှာဖြစ်နိုင်ကြလားအခုလက်ရှိကကျွန်တော်တို့ကပေါင်းဆက်စနစ်ပေါင်းစားတဲ့နည်းဖြစ်တဲ့အခါကျတော့ကိုယ်စလေလောင်းနေကိုမြေအကိုယ်စလေလောင်းနေမှာသမရပြတင်မောင်းရတာဟာလာဒီနိုင်ငံတော်တိုင်းမင်္ဂန်တင်ပြရတာစသဖြင့်အဲ့ဒါမျိုးဖြစ်တဲ့အခါကျတော့တင်နိုင်ကျွမ်းကအရင်မြင်ပါပဲကိုယ့်ရဲ့မက်ဆန်အ
ဒီရောက်မှုအဲ့ဒီခါကျတော့ကိုကပါသစ်လို့မကြိုးစားပါနဲ့เนาะဟဲ့လားအဲ့တော့မဲပေးခြင်းအပြင်ကိုယ်တိုင်ရဲ့ໃຈနဲ့တက်တဲ့အကျူတွေကိုဖြစ်စေခြင်းနဲ့အကြောင်းအရာတွေကိုဖြစ်စေခြင်းနဲ့လူတွေကိုပေးလို့ရတယ်။အောက်ပြီးဒီမဲမပေးနဲ့စိတ်တက်တဲ့လူတွေစိတ်တက်တဲ့လူတွေ ဒီလိုပြောတယ်လို့ဘာကျွန်တော်တို့ပေးခြင်းစရာတစ်ခုမှမလိုဘူးအမုန်းတရားတွေနဲ့ပဲပြောနေကြတယ်အဲ့ဒါလိုမျိုးအခါမှာကျွန်တော်မှအဲ့ဒါအတွက်ဖြည့်ရှင်ချက်ရှိပါတယ်ဒါမြန်မာပြည်မမဟုတ်ပါဘူးတခြားသောနိုင်ငံတွေမှာလည်းရှိပါတယ်အဲ့ဒါကဘာလဲဆိုတော့မဲတော့သွားထည့်တယ်သို့တော့ခင်ဗျားကမဲမှာဟေ့ဒီရွေးကောက်ပွဲမှာကျွန်တော်တို့တိုင်းနှစ်တက်တဲ့ကိုယ်စားလှယ်လောက်မတွေ့ပါဘူးဒီထားခဲ
င်အားဖြင့်ကိုယ့်ရဲ့စန္ဒကိုသိပါသိစေဘာကြောင့်မဲမပြီးဘူးဆိုတာပြဆက်ဟိုပြောရရင်တော့ဆန္ဒပြတင်းတမျိုးပဲအဲဒါပေမဲ့သူကမဲမပြီးတာကဘာလို့သွားပြီးတော့အားပေးလဲဆိုတော့ဒီမိုကရေစီကိုဆုပ်ယူပါသေးတယ်ဒီတိုင်းတော့အာသူတော့သူတို့ဘာပဲလုပ်လို့ငါတော့အိမ်မှာပဲအိမ်နေမယ်အဲဘာဟိုငါရဲ့ငါလုံးဆရာအကြောင်းကခုမှမရှိဘူးအဲ့ဒါလို့နေမဲ့စာကိုယ့်ရဲ့စန္ဒကိုထုတ်ပေါ်ခြင်းအားဖြင့်နောက်မှာအပြောင်းလဲတွေကိုပို့ပြီးတော့ဖြစ်လာနိုင်စီပါတယ်အဲ့တော့မဲတော့ဟွာခဲဖို့လိုအပ်ပါတယ်လူကျွန်တော်ကတော့အဲ့လိုပြောချင်ပါတယ
်ဒီမိုကရေစီလိုရွေးကောက်ပွဲလိုဆိုတာကမတူညီတာတွေ၊ကွဲပြားချက်တွေ၊ဒါတွေကိုရှောင်လို့မရပါဘူးပေါ်လာမှာပါတူနိုင်ဖို့ကိုနိုင်ဖို့အပြန်အလှန်ဝေဖန်ပြစ်တင်တာတွေလည်းရှိမှာပါပဲဒီနေရာမှာကိုထွန်းလင်းထက်ကိုမေးချင်ပါတယ်ဒီလိုမျိုးအပြန်အလှန်ဝေဖန်ထောက်ပြပြောဆိုတာတွေကိုလက်မခံနိုင်တာလားဒါမှမဟုတ်တကယ်ပဲဒီပါတီအချင်းချင်းဝေဖန်နေတာတွေကအပြုသဘောထက်သူတို့ချင်းချင်းတိုက်ခိုက်နေကြတယ်အပြတ်သဘောဖြစ်စီတယ်လို့ယူဆလို့လားဗျ။ဘာကြောင့်မလို့ခုလိုမျိုးနိုင်ငံရေးရမတူညီတာတွေအပြန်အလှန်ပြောတာတွေကိုလက်မခံကြတာလဲ။ဒီကိုထွန်းလင်းထက်တို့ကဒီမိုကရေစီအလေးထားနဲ့ပတ်သက်လို့ဘယ်လိုယူဆလဲဗျ။ဟု
တ်ကဲ့မအဲ့ဒီကတော့လုံးဝသဘောတူတယ်မကျွန်တော်ပြောတဲ့ဒီအမုန်းစကားပေါ်မှာအခြေခံတာ sorry ဟွာအမုန်းတစ်ခါမှာအခြေခံတာတွေဘက်ပေါ်အခြေခံတယ်ဆိုတာကျွန်တော်တို့ရွေးကောက်ပွဲကာလကိုပြောဆိုလိုတာမဟုတ်ပါဘူးခင်ဗျာ။ကျွန်တော်ဒီဟိုငါနဲ့ပဲဟိုဒီနိုင်ငံရေးချင်းချင်းကာလကိုခြုံပြီးပြောတော့ပါခင်ဗျာဒီရွေးကောက်ပွဲကာလပေါ်မှာတော့ဟိုဒီဘေးဖြစ်တာတွေကိုကျွန်တော်တို့ဒီဟိုမတူညီတာတွေကိုတော့ပြန်လည်းအဲ့လိုမျိုးအနိုင်ရဖို့တို့တာကျွန်တော်တို့ပြောရနားလည်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ကိုထွန်းလွတ်တက်ကနိုင်ငံရေးအချင်းချင်းပေါ်ကိုစိတ်ပြက်သွားတဲ့ဆိုတဲ့သဘောမျိုးပေါ့အဲ့တော့ရွေးကောက်ပွဲနဲ့ပတ်သက်လို့ကကိုထွန်းလွတ်တက်ကဘယ်လိုမြင်လဲဘယ်လိုယူဆထားလဲ
ဟိုရွေးကောက်ပွဲနဲ့ပတ်သက်ပြီးကျွန်တော်အကောင်းမြင်ပါတယ်ခင်ဗျာဟိုတော့အဲကျွန်တော်အနေနဲ့ဒီမဲမပေးဝါရကိုထူထောင်နေတာမျိုးလဲမဟုတ်ပါဘူးခင်ဗျကျွန်တော်ဟိုလက်ရှိအခြေအနေမှာကဘယ်လိုလဲဆိုတော့ဒီဒီကြောင်အတိတ်ကူစနေတယ်အချိန်မှာမိုက်တိုက်တွေဓာတ်တွေပဲမျောပါလာသေးတယ်အနေထားဖြစ်နေတယ်နောက်ပြီးကျတော့ရေမကြည်သေးဘူးပေါ့ကွာရေရေကြည်တဲ့ချိန်မှာကျွန်တော်တို့မဲပေးမှာပေါ့နော်နောက်တစ်ခုကျတော့ကျွန်တော်ခံစားရတာပါလဲဆိုတော့ဒီဟိုပတ်စံအကျူတွေနဲ့စတော့နေတဲ့ကစားပိုင်းတွေကိုကျွန်တော်တို့ပုဂံအစ်စ်နဲ့ဝင်မစော့ကျင်သေးဘူးလို့ကျွန်တော်တို့ခံစားရတယ်။နောက်တစ်ခုကတော့ဗာလဲဆိုတော့ကျွန်တော်ဒီဟိုမုံကြားရင်လည်းအပြိုင်ဆိုင်နေတဲ့ဓာတ်တွေကိုကျွန်တော်ဝင်မတိုးကျင်ဘူး။ဟိုကျွန်တော်တို့သိကြတယ်ဟိုမုံကြားတွေကြောင့်တောင်းတဲ့အပြောင်းလဲဘက်ကိုရောက်လာမယ်လို့ကျွန်တော်တို့မခံစားရသေးဘူးပေါ့နော်။ဟု
တ်။ဒါကတော့မဲသွားမပြေးချင်ဘူးဆိုတဲ့ကိုထုံးနဲ့ထက်တူရဲ့စိုးရင်ချက်တွေခံစားချက်အမြင်တွေဖြစ်ပါတယ်။ကျွန်တော်နားလည်တော့သူတို့အနေနဲ့လက်တော်နိုင်ငံရေးခင်းချင်းကိုမချိနှပ်ဘူးလက်မခံနိုင်ဘူး။ဒါပေမဲ့အပြောင်းလဲလဲသူတို့ဘက်ကသူတို့အနေနဲ့ပေါ့မလုံနိုင်ဘူးဒီတော့နိုင်ငံရေးကနေပြီးခက်ခွာခွာနေမယ်ဆိုတဲ့သဘောတော့ဖြစ်နေပါတယ်ကိုစိန်ဝင်းဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲခင်ဗျာဗာများတုံ့ပြန်ပြောချင်ပါလေ
ဒီမဲပေးဖို့ပါတို့အပ်ပါတယ်เนาะမဲပေးခြင်းအပြင်ကိုလူချင်းတဲ့အကြောင်းအရာတွေဥပမာအပြင်လာအလုံးလာတာသုံးမလားအနေလုံးလာတာသုံးစေနေလားမြို့မြိုင်းမိုင်းတွေပေါ်ထုတ်ချေစေနေလားเจ้าเสียริปูโตเสียจนาซาทะเพ่นเอโหอ่ะนี่ပြီးတော့ကိုယ့်ရဲ့အတန်ကိုကိုယ်ဆန္ဒကိုသူအများသိအောင်ပို့ပြီးတော့risk လုပ်လို့ရတာပေါ့ပို့ပြီးတော့ကြည်ကြည်လောင်လောင်ဟိုအတန်นี่ထွက်လာအောင်လုပ်လို့ရနိုင်ပါတယ်မပေးခြင်းနဲ့လူငယ်တွေရှိကြပေမဲ့ကျွန်တော်တော့အဲ့ဒါကိုအားမပေးဘူးပါဖြစ်လို့လဲဆိုတော့မဲသွားမပေးဘူးဆိုတဲ့ဟိုဟာသူကရှုံးပေးလိုက်ပြီးသားဖြစ်သွားတယ်မဲသွားမပေးဘူးဆိုတဲ့ဟိုကသူကမဲပေးတဲ့စနစ်ကိုမယုံကြည်တာဖြစ်သွားတယ်ဒီမိုကရေစီကိုမယုံကြည်တာဖြစ်သွားတယ်ဒီမိုကရေစီရဲ့
เดี๋ยวไปจีนจะคุยอะไรต่อมาคุยสิมาพอดูดูต่อแต่มาคุยสิ่งแก่ในลักษณะเดิมมาไม่ไปละอ่ะก็อ่ะชัดจีติดเช่นนี้ป้าบาร์เรจันนรัวที่เสียอนาคตเสนอแบบนี้อะไรที่จะไปอนาคตเสนอแบบนี้แม่รีตุยรีดารีมาดูจริงเงี้ยลูกโอ้ยานี่ดีดอกต้องสมมุติอ่ะติดเหตุโจ้ไม่ไปกุญยาเอาเลือกจ้าไม่เลือกจ้าไม่สุดเลยนั่งยังยิ่งสนิทดีขอบีกามาอ่ะป้าชิลู
แม่มาปีดาเลยเนาะไอ้ก็แม่ปีบัวเราดูอับบาร์เลยแม่มาเช็ดสิ่งที่อันดีจริงกูโอ้มาปีจริงกูเฮ้ยลูกลูกบุกจำเป็นตัวเราจะนอนเราพอมาจับอ่ะโอเคถ้าไม่จะนอนจะคุกเส้นกูไม่จะนั่งกันแต่ช่วงอายุสั้นสิว่าเลยยุคเก่าเป๋มาแม่มาปีกูอะไรกูยังอ่ะคุยยี่ตุคุณีเนี่ย
ต้องนอนหลับเดี๋ยวพี่สุราชีว่าเลยแต่ก็ช่วงนั้นยังจีดมาสูชีพี่ไม่สูนั้นยังจีดมาสูชีพี่ไม่รู้ต้องมาปีเดือนหรือตอนนี้ชีว่าเลยแต่ในปัจจุบันเขาบอกเลยอันนี้ลุงโยโอ้สนุกจะดีชีว่าเลยด่าเลยไรจะคู่ยินเนี่ยบอกแต่ไม่จะนอนอะไรโอ้ไรจะคู่โลแล้วมาขำบุจะนอนเราอะไรก็บาเลสุรอไซโคโลจิเกลียตัวก็กูเว้ยโอ้ใช่เหมือนอะไรกูจะเอาเนี่ยกูจะเอาเว้ย โอ้ใช่เหมือนอะไรจะนอนรู้ไม่เท่าไหร่มาจะอัวใครนู้นเนี่ยอยู่ซาลิชิบาร์เลยไม่เท่าเลยมาจะเอาเดียร์ลิชิบาร์เลยแต่ชัวร์หรอไม่เท่าเลยเนี่ยมาตู้เย็นลีท่าว่าเป็นลูกลูกใช่ไหมลูกไรก็แต่ก็เรื่องนี้เนี่ยมันเท่โอ้ไม่ใช่มาลายดีกว่าแต่ไม่จะชัวร์จ้าหรอแต่ชาร์ดเย็นสุดเจ็บเพรสชั่นแต่ชาร์ดอันนี้ที่แม่ปีรักเอาเนี่ยถ้าก็ที่ดูโอ้นั่งยันนัดเดียวก็เอาเงินตัวเท่สูงลูกตัว ถ้าพี่แม่จะช่วยจะรอกูปีจีนเนี่ยอยู่อ่ะช่วงแม่ตัวตีเลยแต่เขาอยากจะรู้อยู่กับเวรีมาที่กูปีแล้วจะดูช่วงไหนเนี่ยตัวตีเลยดูมั้ยจะตัวใจนี่ได้ยังแต่จำนิ้วตัวตีถ้าพี่แม่ที่งาสนานงาปีละไอ้เบโดขามันน้องน้ำไม่ยาไอ้ลมมาหัวเนี่ยแม่มาปีไรเป็นเนี่ยจะนี่ปีดอกตัวแม่มาปีเป็นเนี่ย แต่ทุกที่ดิฉันเนี่ยยันละมาเข้าดูสิน้องได้ยาองค์ฮับไปเลยจันนรุเมริจันจีเกะขาดาลูจีเนี่ยเมริไรเมริไรอ่ะจะตามมาเข้าบ่าวเมื่อสนานในริมมาอาจจะช่วงเมื่อสนานในริมมาเสกนั้นไม่กว่าเลยจะช่วงเมื่อสนานในริมมาจากนั้นไม่กว่าเลยไอ้ก็ดิโมคราซีมันไม่เป็นจริงสุดก็มีเงาไต้หวันเนี่ยเราจะไปอินดิวิดูอัลมาเข้าบ่าวแต่ที่พวกเราเข้าบ่าว จะนอนรู้กันแต่ที่พวกเราเรียกนอนรู้ยี่ย้อนเลยยี่ย้อนเลยสุดเลยแสดงรู้บ่งาที่เอาแค่ตาลุกไล่รู้ป้ามาไม่ใช่ตัวบ่าวสูดได้หาด้วยตัวเราไม่ใช่บ่าวงาลูดูดีนายเจ้าเราไอ้ตัวกูว่าตะเกียร์ได้จริงจริงชีได้ส่วนนี้ถ้าดีคุณนั่งยังยี่ชีนี้เดียวจะเอาเลยมาพอสาวนายมูตะเกียร์ดูดีดูดีดูอะไรสักกูมาพี่นายมูสูงยี่ไม่ใช่ปีดอ
ปีดูเรียนดูเช็คการ์ดเฮ้ยตาเบ้ขมยารูดารีไลท์ลูกบาสูเร่แต่เห็นสกับป้าบุญดูอับปาร์เองก็ช่วงนี้ถ้ากูที่จะมาจอนเนี่ยไม่จะมาเลยกูเซเว่นพิจารณาเรื่องเลี้ยจามีเมื่อที่มาเลยแต่จากาเมื่อเดียวสูรอยู่กับเพื่อนเมื่อกูดูเรื่องตามุท่าจาวเลยแต่ก็ในงานตัดตู้เย่ตาวันเล็บเช็ดลูกเพื่อนจีมาดารีกูมาเช่าเต็มมือสูเร่เมื่อเลี้ยชี้จาวเลยแต่ในปัจจุบันเราต้องมีการพิจารณาเลยว่ะยุคเก่าเว่ยบอกมาสมัยเนี่ยสมัย วารีรำหัวบอกกันแล้วจ้ะยุคเก่าเว่ยยุคเก่าเว่ยไม่มีวารารู้ว่าทุเรียนอะไรทุเรียนอะไรไม่รู้หัวบอกกันจ้ะแล้วดีทุกอาทิตย์น้าวนี่แหละเชื่อมรู้จ้ะแล้วว่าว่าอะไรก็ได้จ้ะแล้วว่าไม่มีมาเนี่ยกูทุเรียนแทบเป็นก้าแต่งาจีจีเรนเลมชีลาคนนั้นเสียบีบักเนี่ยจ้ะแล้วกูน้าส่งกูเซ็งเว่ยโอเว่ยมีจะมาเลยปีเรนน่าท้องสังอาจุเก่าเป็นการละงาจ้ะแล้วเลี้ยงมาอยู่มาถึงอยู่กูยาวนี่วะเลย ตัวจะอย่างส่วนนั้นท้องสังอาคุณยุคเก่าเปล่าลูริกาอย่างอุตจาระที่ท้องกูอ่ะกู้เสียยุคเก่าเปล่าลูเบย์ยังก็ดีมาลูริกาตอนนี้เราไม่ทั่วปีจาระลูริกาพยองเลี้ยงกูเลยลูจะมาเลยมันเลี้ยงเลี้ยงไม่ยอมเลยมาตั้งสี่สามปีแล้วไม่ปีจาระแต่ก็ทุจริตจ้ะปะที่เกลี้ยเป็นอันดับที่ปารีกาต้องพิวกันพิวบ่ต้องพิวกันพิวอพยัตตะกูนายยากเกี่ยวอะไรคุณถ้าก็งานนี้จ้าเกี่ยวอะไรพยองเลี้ยงกูอาเมียเลยตันดีเลยจ้าละอะไร คุณดีแล้วไหมนัทท้องนัทเสียอยู่กับเวียไม่เท่เดียวอยู่ด้วยกันเอาโบราณ
တန်းဆောက်ပေါ့နော်ဒီမဲပေးမဲ့လူအကြီးအတွက်ကပိုနေသွားနိုင်ပါတယ်အဲ့ဒါကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်အမြင်ရတော့ကားသူတွေသဘောတူချင်မှတူမှုနဲ့ဒီ2020ရွေးကောက်ပွဲအနေထားကမဲပေးသူတွေအတွက်အခွင့်အလမ်းပိုးလာပါတယ်အခွင့်အလမ်းဆိုတာဘာလဲဆိုတော့ပါတီတွေရှင်ပြိုင်တဲ့ပါတီတွေပိုးလာတယ်2015တော့ရှင်းပါတယ်အဲဒီအရင်အနာရအစိုးရအတိုက်ခံဒီဟာဝဲလာတာအခုကကြတော့ပို့ပြီးတော့နောက်လူကိုမကြည့်နဲ့ပါတီကိုကြည့်ဆိုတာနေပြီးတော့လူကိုကြည့်ဆိုတဲ့ဟာဝင်လာတယ်အတွေးတွေဝင်လာနောက်ပြီးတော့ issue တွေပေါ့အကြောင်းအရာတွေပေါ့မဟုတ်လူတွေကအာရုံစိုက်မှုအများကြီးတော့မဟုတ်သေးဘူးသို့တော့ပို့လာတယ်နောက်ရှင်ပြိုင်တဲ့ပါတီတွေလည်းပို့လာတယ်အဲအဲ့ဒီခါကျတော့ကျွန်တော်ကမဲပေးခွင့်ရှိတဲ့လူကျွန်တော်မှရွေးချယ်စရာတွေပိုလာတယ်အဲ့တော့ပို့ပြီးအခွင့်အလမ်းများတယ်ကျွန်တော်ကတော့ပို့ပြီးတော့မဲပေးတာကိုပို့လှုပ်စေချင်ပါတယ်အဲ့ဒီလိုနေရာမျိုးမှာလူများကောင်းတိုင်းကောင်းနေရာမလိုပါဘူးကိုယ်ယုံကြည်ချက်နဲ့ဥပကူတိတ်ပါရွေးချယ်ပြီးတော့အဲ့ဒီလူကိုဖြစ်စေချင်တဲ့ကိုယ်စလဲကိုယ်စလဲလောင်းဒါမှမဟုတ်နောက်ဆုံးကိုယ်ဖြစ်စေချင်တဲ့ကိုယ်စလဲလောင်းကကိုပြည့်စင်တဲ့အကြောင်းအရာတွေကိုမလုပ်သေးဘူးဆိုရင်တော့မှသူတို့တွေကိုခင်ဗျားတို့တော့ဓာရီလုတ်ပါဆိုတဲ့အဲဟိုကမ်ပိန်းမှာပါဝင်ဆောင်ရွက်တာတွေသူတို့နှိုးစော်တာတွေစသဖြင့်အဲ့လိုမျိုးလုံးတင်ပါတယ်အဲ့ဒါကနိုင်ငံသားတယောက်ရဲ့တာဝန်မှာအဲတော့ဒါကကျွန်တော်ဖြစ်စေချင်တာပါ2020ယူကော့ပွဲအနေထားလက်ရှိတိုင်းတာတွားမယ်ဆိုရင်တော့ယူကော့ပွဲကိုမဲချဲမဲ့လူကတော့ရော့နိုင်ပါတယ်ဒါပေမဲ့မဲချတဲ့သူရောလို့ဂျာလက်အကောင်းမထွက်ပါဘူး။ဒါတော့ဟိုပါတီတွေကသူပါတီအင်အားနဲ့ပဲအဲ့ဒီအဆုံးဖြတ်ဖြစ်သွားမှာ ਉ ။အဲ့တော့မဲများများထည့်ပြီးတော့ကိုယုံကြည်တဲ့ကိုစလဲလားကိုယုံကြည်တဲ့နိုင်ငံရေးဝါဒကိုယုံကြည်တဲ့အကြောင်းအရာတွေနဲ့ဆက်ဆက်ပြီးတော့မဲထည့်ခြင်းသာလျှင်တိုင်းပြည်ကိုပိုအားကောင်းတဲ့ဒီမိုကရေစီတိုင်းပြည်ကိုပိုပြီးတော့ဒီတဲ့ပူကောင်းတဲ့နိုင်ငံတစ်ခုကိုသုံးပို့နိုင်မှာဖြစ်ပါလေဗျာ
။ဒါကတော့လာမယ့်2015ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲပီးရေးမဲမဲပီးရေးအငင်းပွားမှုပေါ်မှာအယူဆတွေသိနိုင်အောင်လို့ VUE ကနေပြီးတော့ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကပဲအပြောင်းအလဲတွေအတွက်ကိုယ့်ရဲ့လူဖွဲ့စည်းအတွက်ကိုယ့်နိုင်ငံအတွက်အသေးစားကမဲတပြားဖြစ်တယ်ဆိုတာကတော့အများပြည်သူလက်ခံထားကြတဲ့ကိစ္စပါ။ဒီကြားထဲကမှဘာကြောင့်မဲမဲပီးဖို့ပြောဆိုလို့ရှာမှုတွေဖြစ်လာတယ်လဲဆိုတာကိုသိနိုင်ဖို့မေးမြန်းခဲ့တာဖြစ်ပါတယ်။လက်ခံဖြေချခဲ့တဲ့ Novo Community ကကိုထွန်းလွင်းထက်ကိုရောနောက်တုံးသက်ဆွေးနွေးပြီးတဲ့ဇင်းစာဆရာကိုစင်ဝင်းကိုပါအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်သားညစ်ဦးပ
ါအခုဆက်ပြီးတင်ပြချင်းချုပ်ကိုတင်ပြပေးပါပါအဘာတလောကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံးရသူဟာစနေနေ့မှာ8သိန်းကျော်သွားပါပြီအခုဆက်ခံရသူကလည်း23သန်းကျော်နေပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံမှာလူပြေမဟုတ်တဲ့အသားရောင်ရှိသူက40ရာခိုင်နှုန်းရှိပေမဲ့ဒီ virus ကြောင့်သေဆုံးရသူအလုံးရဲ့52ရာခိုင်နှုန်းကအသားရောင်ရှိသူတွေဖြစ်တယ်လို့ AP နဲ့ Damage Project တို့ကပြောပါတယ်။ Belarus သမ္မတ Alexander Lukashenko ကိုကယ်တင်ဖို့အတွက် Russia ကစီးရီးယားဝင်ဆက်တာတွေမလုပ်အောင် Russia ကိုပြက်ပြက်သားသားဝိုင်းပြီးပြောပြဖို့အနောက်နိုင်ငံအစိုးရတွေကို Belarus အတိုက်ခံခေါင်းဆောင်တွေကတိုက်တွန်းနေပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုဆက်ပြီးဖြစ်ပွားနေတဲ့အထက်ရခိုင်ပြည်နယ်တွင်အကူးစက်ခံရသူ6ဦးထပ်ပြီးတော့တွေ့ခဲ့ရတဲ့အတွက်ရောဂါအကူးစက်ခံရသူစုစုပေါင်းက441ယောက်ရှိသွားပါပြီ။ဒီ6ဦးမှာ4ဦးကစစ်ကြေမျိုးကဖြစ်ပြီး7ဦးကတော့မြန်ဦးကပါ။အခုဆိုရခိုင်မှာ COVID ကူးစက်ခံရသူ68ဦးထိရှိသွားပါပြီ။တရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ဟာနိုင်ငံစုံပူးပေါင်းဆောင်ရွက်မှုကိုထိန်းသိမ်းတဲ့အနေနဲ့နှစ်နိုင်ငံကြားလွတ်လပ်တဲ့ကုန်သွယ်ရေးအပအဝင်နောက်ထပ်ဆက်ဆံရေးပိုပြီးကောင်းမွန်အောင်ညှင့်တန်သွားမယ်လို့စနေနေ့မှာသဘောတူကြေညာကြပါတယ်။တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဒီဝေးမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ။ဒီဝေးကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ဗျတပါ
This program has come to you from the Voice of America, Washington.